Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်ပါခင်ဗျာ VOA American တရဲ့2022ခုနှစ်မေလ22ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေတရဲ့စတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32နဲ့58တို့အပြင်လိုင်းလက်မီတာ190ကလည်းတရဲ့နားဆင်နိုင်ပါတယ်။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းတရဲ့နားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။ဒီညစီတင်မှုကကျွန်တော်ဝင်းမြမဒီညထိတ်တဲရောက်သတင်းတွေတဲမှာတော့ Ranger ဒုက္ခသည်တွေအတွက် EU ယူရိုငွေ22တန်းထက်ကူညီပေးလိုက်ပါပြီ။ American နဲ့ South Korea သမ္မတတို့ကတော့အရှဒေသအတွင်းချင်းချောက်မှုတွေအတွက်စီးပွားပူပေါင်းမှုတိုးမြင့်မှုရှိနေပါတယ်။ Ukraine ရဲ့ Mariupol မြို့ကို Russia ကသိမ်းပိုက်လိုက်ပြီလို့လုံးဝထိန်းချုပ်လိုက်ပြီလို့ကြေညာလိုက်ပါတယ်။ APEC စီဝေတဲ့ Russia မိကွန်းပြောချင်း American နဲ့နိုင်ငံတချို့ကဆန္ဒပြထွက်ခွာသွားခဲ့ပါတယ်။ဒီသတင်းတွေအပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းဆောင်ပါတစ်ခုထဲမှာဆိုရင်စစ်အာဏာသိမ်းပြီးမကွေးတိုင်းဒေသကရွာတွေမှာစစ်တပ်ရဲ့ပြင်းထန်တဲ့လူခွင့်ရင်ချုပ်ဖောက်မှုတွေဆက်ဖြစ်နေပါတယ်။ပိုခံစားနေရတဲ့အမျိုးသမီးတွေအတွက်လည်းစစ်ပေးဆောင်တောင်းကနန်းတွေချီရှိလာတဲ့အထက်ကအမျိုးသမီးတူက
လူလို့ကတော့ဒီတိုင်းလူလို့တွေးလို့မရတဲ့အတွက်လူမဆန်တဲ့အလုပ်ကြီးရတော့လုံးပါပဲ။ဒါကိုကဆက်ပြီးဘယ်သူပဲဖြစ်နေငယ်အမျိုးသမီးတိုင်းလွတ်အောင်ပြေးဖို့ပဲပေါ့။
အခုလိုသတင်းလွှာအပြီးမှာတော့စနေညပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအတန်လူခွင့်ရေးအစီအစဉ်နောက်ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာနောက်တပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းကောက်နှုတ်စီးရီးချက်တွေကိုစက်တိုက်နှဆင်ကြည့်ရှုရမှာပါအခုတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညုံနဲ့ကိုရနိုင်တို့ဖျော်ပြပေးပါဦးခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေအတွက်လူသားချင်းစာနာကူညီမှုနောက်ထပ်ယူရိုငွေ22တန်းကိုဥရောပကော်မရှင်ကနေပြီးတော့ထုတ်ပေးလိုက်တယ်လို့ EU ဥရောပသမဂ္ဂကထုတ်ပြန်ပါတယ်။ဒီအကူအညီငွေတွေဟာဒုက္ခသည်တွေရဲ့စားသောက်နေထိုင်မှု၊ကျန်းမာရေးဆောင်ရှောက်မှု၊အကာအကွယ်ပေးမှုစတဲ့လိုအပ်ချက်တွေအတွက်အသုံးပြုမှာဖြစ်တယ်လို့ဖော်ပြပါတယ်။ရိုဟင်ဂျာဒုက္ခသည်အချက်တဲဟာမမျှော်မှန်းနိုင်တဲ့အခြေအနေအထိရောက်ရှိလာပြီးတော့ဒီအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ရာနိုင်ငံတကာရဲ့ဝိုင်းဝန်းစုစည်းမှုအရေးကြီးတယ်လို့ဥရောပသမဂ္ဂရဲ့အကြံဉာဏ်များကင်တွေဖြစ်ရှင်းရေးဆိုင်ရာကော်မရှင်နာမင်းကြီးဂျန်နက်စ်လီနက်စ်ကပြောပါရယ်အခုအကူအညီနဲ့ပါဆိုရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်လူသားချင်းစာနာမှုနဲ့ဘေးအန္တရာယ်ကာကွယ်ပြင်ဆင်ရေး EU အကူအညီငွေတွေဟာယူရို50တန်းကျော်သွားပြီဖြစ်ပါတယ်မြန်မာနိုင်ငံအတွက်ဆိုရင်တော့စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းလူသားချင်းစာနာမှုဆိုင်ရာလိုအပ်ချက်တွေအတွက် EU ကနေပြီးတော့တုံ့ပြန်အကူအညီပေးခဲ့တာယူရို28တန်းရှိသွားပြီလို့ EU ရဲ့ထုတ်ပြန်ချက်မှာပါပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းလူမျိုးရေးတွင်ဆောင်တဲ့ပြည်ပခါတွေကြောင့်လူနည်းစုရိုဟင်ဂျာမွတ်စလင်9000ကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာလက်ရှိခိုလုံနေရပါတယ်။အဲ့ဒီထက်က3000နီးပါးကတော့ပစန်ချာကျွန်းကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကရွှေ့ပြောင်းနေရချပေးခဲ့ပါတယ်။အာဏာသိမ်းစစ်ကောင်စီကတော့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံအတွင်းပြန်လည်စီစစ်လက်ခံနေရချထားပြီးဖို့သဘောတူပါတယ်။ဒါပေမဲ့လည်းရိုဟင်ဂျာစုရဲ့အုံနှုံးကိုတော့လက်မခံပါဘူး။ရခိုင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့နှစ်တွေအတွင်းအေးအေးရခိုင်လက်နက်ကင်ဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်လည်းဒုက္ခသည်တွေပြန်လည်နေရချထားရေးဟာကြံ့ကြာနေခဲ့ရပါတယ်။ဒေသအတွင်းမြောက်ကိုရီးယားနိုင်ငံရဲ့စီးချင်းချောက်မှုတွေရှိနေတဲ့အချိန်မှာပဲအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံခေါင်းဆောင်နှစ်ဦးဟာနှစ်နိုင်ငံကြားစီးအရာနှစ်တင်ဆောင်ဖို့အပြန်အလှန်ကြေညာခဲ့ကြပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ချင်းချောက်မှုတွေပါဝင်ဒေသအတွင်းလူညွန်ရေးစင်ခေါ်ချက်တွေကိုနီးနီးကပ်ကပ်တူးတွဲရင်ဆိုင်ဖြည့်ရှင်းသွားဖို့တမရယွန်းနဲ့သဘောတူခဲ့ကြတယ်လို့သမ္မတနှစ်ဦးအစည်းအဝေးပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုပါရယ်ကိုရီးယားကျွန်းဆွယ်ကိုနျူကလ িয়ার ကိမဲ့စုံဖြစ်အပြီးပြဆောင်းရနိုင်ရင်းနဲ့စွန့်ရည်အဖြစ်ကာဝယ်နိုင်မှုကိစ္စရပ်တွေအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်မယ်လို့ဆိုးမျိုးတော်မှာလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါရယ်တောင်ကိုရီးယားနိုင်ငံကာကွယ်ကိစ္စရပ်တွေအတွက်အမေရိကန်ဘက်ကအခိုင်အမာတန်တိတ်ထန်ချတာရယ်ဆိုတာကိုသမ္မတဂျိုးဘိုင်ဒန်ကထပ်လောင်းတည်ပြပြောဆိုခဲ့တယ်လို့လည်းတောင်ကိုရီးယားသမ္မတယွန်းကစကားပြန်ကားတစ်ဆင့်ပြောဆိုပါရယ်ဆိုရင်အပြစ်ကာဝယ်မှုဆိုတဲ့အသုံးအနှုန်းမျိုးကိုအမေရိကန်ကသုံးတဲ့အခါမှာနျူကလ িয়ার ဒုံးကျည်တမရိုးကျလက်နက်စတာအားလုံးပါတဲ့စီးဆိုရင်အပြစ်နဲ့မဟာမိတ်တွေကိုကာကွယ်ပေးဖို့ဆုလိုပါတယ်။နှစ်ဖက်ပူးတွဲထုတ်ပြန်ချက်ထဲမှာလည်းနှစ်နိုင်ငံစီးပူးတွဲလေ့ကျင့်မှုတွေနဲ့တင်နန်းတွေကိုကိုရီးယားကျွန်းဆွယ်တဝိုက်တွင်းမြင့်လှုပ်ဆောင်မှုဆိုတာပါပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာ6ရက်ကြာအာရှခီးစဉ်ဖြစ်တဲ့ပထမဆုံးရက်မှာတောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်ကိုရောက်ရှိပြီးတော့မကြာခင်ကပဲသမ္မတဖြစ်တဲ့ကျန်းသက်စာဆုခဲ့သူတောင်ကိုရီးယားသမ္မတယွန်းဆောက်ယိုးနဲ့တွေ့ဆုံတာပါ။ဒီခေတ်စဉ်အတွက်မှာအမေရိကန်တောင်ကိုရီးယားမဟာမိတ်ဆက်ဆံမှုကိုအလေးပေးဆွေးနွေးတော့ဖို့ရှိတယ်လို့ပဲအာရှဒေသအတွင်းစီးပွားရေးအရာဆက်ဆံမှုတွေတိုးမြှင့်ဖို့လည်းပါဝါလိမ့်မယ်။တ တမရဂျူဘိုင်ဒန်ဟာဆူမျိုးရော်နဲ့55ကီလိုမီတာဝေးတဲ့အမေရိကန်လေတပ်အခြေစိုက်စခန်းကိုတောက်ကြနေကဆက်ရရောက်ပြီးခြင်းပဲအဲ့ဒီနားမှာရှိတဲ့ဒီကဘာပေါ်မှာလက်ကူးပစ္စည်းတွေရေတွက်အများဆုံးထုတ်လုပ်ပြီးနေတဲ့ဆမ်ဆန်စေယုံဝင်းကိုတွားရောက်ပါတယ်။တမရဂျူဘိုင်ဒန်ဟာအခုတောင်ကိုရီးယားခီးစဉ်ပြီးရင်တော့ဂျပန်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းစစ်ကမ်းမြို့ဖြစ်တဲ့မာရီယိုပူးကိုသိမ်းယူလိုက်နိုင်ပြီလို့ရုရှားကကြေညာပါတယ်။မာရီယိုပူးမြို့ကတပ်မိုက်စေယုံတစ်ခုကနေကြံ့ကြံ့ခိုင်ခုခံနေတဲ့ယူကရိန်းစစ်သားတွေလက်နက်ချပြီးတဲ့နောက်မာရီယိုပူးတစ်မြို့လုံးကိုသိမ်းနိုင်ပြီလို့ရုရှားကကြေညာသွားပါတယ်။ရုရှားကဝေဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာတော့မာရီယိုပူးမြို့နဲ့အဲဒီကတပ်မိုက်စေယုံတွေကိုယူကရိန်းတို့လုံးဝလက်လွတ်လိုက်ရပြီလို့ကာကွယ်ဝန်ကြီးကနေပြီးတော့သမ္မတပူတင်ကိုပြောဆိုခဲ့တယ်လို့ပါရှိပါတယ်။မာရီယိုပူးကိုရုရှားတို့သိမ်းယူဖို့အတွက်3လနီးပါးကြာလက်နက်ကြီးတွေနဲ့တိုက်ခိုက်ခဲ့တာကြောင့်အခုဒီယူကရိန်းစစ်မှာဒီမျိုးဟာအတော်လေးအထင်ကြီးဖြစ်နေပါတယ်။မြို့နေရာတော်များများဟာလည်းအပြူပြက်ပုံကြီးဖြစ်နေပြီးတော့ဒေသခံ2000ကျော်သေဆုံးမယ်လို့ယူဆရပါတယ်။မြို့ရဲ့တပ်မိုက်စေယုံမှာခြေကုပ်ယူထားတဲ့ယူကရိန်းတပ်တွေဟာရုရှားတပ်တွေကိုရက်သတင်းပတ်အတော်ကြာအောင်ပြင်းထန်တဲ့အခုကံနေခဲ့ကြတာပါ။ရုရှားကဝေဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဆိုရင်တော့ယူကရိန်းစစ်သား2000နီးပါးလက်နက်ချခဲ့တယ်လို့ဆိုပါတယ်။ယူကရိန်းကိုရုရှားကျူးကျော်မှုကိုကန့်ကွက်ဆန္ဒပြတဲ့အနေနဲ့ထိုင်းနိုင်ငံဘန်ကောက်မှာလုပ်နေတဲ့အာရှပစိဖိတ်ဒေသကုလသမဂ္ဂဝန်ကြီးများအစည်းအဝေးကနေပြီးတော့အမေရိကန်နဲ့နိုင်ငံတော်များများကုစလေတွေထွက်ခွာသွားကြပါတယ်။ကနေဒါ၊နယူးဇီလန်၊ဂျပန်၊ဩစတြေးလျတို့နဲ့အတူအမေရိကန်ပြောင်စုကုစလေတွေဟာ APEC အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်မှုအဖွဲ့အစည်းအဝေးခန်းကနေပြီးတော့စီနီကနေပြီးတော့တပိတ်မောက်ထွက်ခွာသွားကြတာဖြစ်တယ်လို့ထိုင်းရာရှိ2ဦးနဲ့တနမန်2ဦးကိုရိုက်တာသတင်းဌာနကကူးကားပြီးတော့ပြောပါတယ်။အစီအဝေးကျင်းပရာဖွင့်ပွဲမိကုံးမှာရုရှားကုစလေတယောက်မိကုံးပြောတဲ့ချိန်မှာအခုလိုအစီအဝေးခန်းကနေပြီးတော့ထွက်သွားကြတာလို့သိရပါတယ်။အခုကျင်းပတဲ့ APEC အစီအဝေးဟာကိုဗစ်ကာလအလွန်ကုန်သွယ်ရေးနဲ့ယင်းနှိမ့်နှံမှုကိစ္စရပ်တွေကိုဆွေးနွေးကြဖို့ဖြစ်ပါတယ်။ကိုဗစ်ကာယောဂါအကန့်အသတ်တွေပြန်လည်ဖြေလျှော့ခဲ့ပြီးတဲ့နောက် APEC ကုန်သွယ်ရေးဝန်ကြီးတွေ၃နှစ်အတွင်းမှာဒါပထမဆုံးကျင်းပပြုဆောင်မှုလည်းဖြစ်ပါတယ်ခင်ဗျာ
။အန်တန်များပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာ9လမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါသေးရှင
်။စနေနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ထင်ရှားပေးသွားမှာဖြစ်ပါတယ်။အရှေ့တရုတ်ပင်လယ်ပြင်ထဲကရေပိုင်နဲ့ညင်ပေါ်နေတဲ့နေရာမှာတရုတ်နိုင်ငံဘက်ကရေနံနဲ့တန်းငွေတူးဖော်ရေးစင်တွေစောင့်လုပ်တာနဲ့ပတ်သက်ပြီးတော့ဂျပန်နိုင်ငံကတရုတ်နိုင်ငံကိုကန့်ကွက်လိုက်ပါတယ်။တရုတ်နိုင်ငံဟာအဲ့ဒီမှာရေနံနဲ့တန်းငွေတူးတဲ့စင်တွေကိုတိစောက်ဖို့အတွက်ကြိုးပမ်းနေတာတွေကိုတွေ့ရှိပြီးတဲ့နောက်ဂျပန်ဘက်ကတရားဝင်ကန့်ကွက်လိုက်တာဖြစ်ပါတယ်။တရုတ်ဆိုရဟာနိုင်ငံထူးစီးပွားရေးဆောင်မှာစောင့်လုပ်ရေးလုပ်ငန်းတွေကိုလုပ်ကိုင်နေကြောင်းဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကမနေ့တောက်ကြာနေ့ကအတည်ပြုပြောကြားလိုက်ပြီးတော့တရုတ်တန်ရုံကိုတရားဝင်ကန့်ကွက်စာပေးပို့ထားတယ်လို့ပြောပါတယ်။အရှေ့တရုတ်ပင်လယ်ပြင်ထဲမှာရှိတဲ့အရေးမြစ်တွေကိုဖွံ့ဖြိုးတိုးတက်အောင်လှုံ့ဆော်မှုနဲ့ပတ်သက်ပြီး2008ခုနှစ်ကနိုင်ငံသဘောတူညီချက်ကိုအကောင်အထည်ဖော်ဖို့အတွက်ဆွေးနွေးမှုတွေကိုအမြန်ဆုံးစတင်ဖို့အပြင်းထန်တိုက်တွန်းကြောင်းဂျပန်နိုင်ငံကပြောပါတယ်ဒီသဘောတူညီချက်အရဂျပန်နိုင်ငံနဲ့တရုတ်နိုင်ငံတို့ဟာအဲ့ဒီအငင်းပွားစရာရေပိုင်းနဲ့အတွင်းမှာရှိတဲ့ပင်လယ်ရေအောက်ရေနံနဲ့ဇန်ငွေတည်ရန်ဇာတာတွေကိုပူးတွဲထုတ်ယူဖို့သဘောတူခဲ့ကြပြီးတော့နိုင်ငံတကာနိုင်ငံချင်းစီကတည်ဆန့်ထုတ်ယူတာကိုတားမြစ်ကန့်သတ်ထားတာဖြစ်ပါတယ်အဲ့မဲ့ဒီသဘောတူညီချက်ကိုဘယ်လိုအကောင်အထည်ဖော်ဆောင်ရမလဲဆိုတာနဲ့ပတ်သက်ပြီးတော့ဆွေးနွေးမှုတွေကိုတော့2010မှာရပ်ဆိုင်းထားတာပါ။ယုံနိုင်ငံဘက်ကအခုလိုအဲ့နေရာမှာတစ်ဖက်သက်လှုပ်တာနဲ့ပတ်သက်ပြီးတော့အလွန်မဲ့စိတ်မကောင်းဖြစ်မိတယ်လို့လည်းဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကပြောထားပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံမှာဒီနေ့ကျင်းပတဲ့ပါလီမန်ရွေးကောက်ပွဲမှာတော့အတိုက်ခံလေဘာပါတီကအနိုင်ရသွားတယ်လို့ဩစတြေးလျသတင်းတွေကဖော်ပြနေကြပါတယ်။အတိုက်ခံလေဘာပါတီကလက်ရှိဝန်ကြီးချုပ် Scott Morrison ရဲ့ Conservative မျိုးမောင်းအစိုးရကိုအနိုင်ရသွားတယ်လို့ဩစတြေးလျနိုင်ငံရဲ့ ABC ရုပ်သံသတင်းဌာနကလည်းခန့်မှန်းထားပါတယ်။ဒါကြောင့်အတိုက်ခံလေဘာပါတီအနေနဲ့ဩစတြေးလျနိုင်ငံရဲ့လာမယ့်အစိုးရအဖွဲ့ကိုဖွဲ့ခွင့်ရမှာဖြစ်ပြီးတော့လေဘာပါတီခေါင်းဆောင် Anthony Albanese လည်းဩစတြေးလျနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်လာတော့မယ်လို့ဖော်ပြနေကြပါတယ်။ဩစတြေးလျနိုင်ငံရဲ့ပါလီမန်ရွေးကောက်ပွဲတွေကိုဒီနေ့မှကျင်းပခဲ့တာဖြစ်ပြီးတော့အခုဆိုရင်နိုင်ငံတော်ဝန်ကမဲယုံတွေကိုပိတ်ပြီးတော့မဲတွေကိုလည်းစတင်ရည်တွက်နေတာမှလည်းလေဘာပါတီကရှေ့ကဥဆောင်နေတယ်လို့ဩစတြေးလျဘက်ကသတင်းတွေကဖော်ပြနေပါတယ်။ဩစတြေးလျနိုင်ငံအောက်လွှတ်တော်မှာပါလီမန်အမတ်နေရာ152နေရာရှိပြီးတော့အဲ့ဒီက124နေရာကတော့နိုင်ငံအရှေ့ဘက်ခြမ်းကနယူးဆောက်သဝဲလ်စ်၊ဗစ်တိုးရီးယား၊ကွင်းစ်လန်း၊တက်စ်မေးနီးယားပြည်နယ်တွေနဲ့ဩစတြေးလျနိုင်ငံမြို့ပေါ်နယ်သမိုင်းဒေသတွေကဖြစ်ပါတယ်။ဩစတြေးလျနိုင်ငံရဲ့ပါလီမန်ရွေးကောက်ပွဲကို32ကြိမ်ကျင်းပတာဖြစ်ပြီးတော့လက်ရှိဝန်ကြီးချုပ် Scott Morrison ရဲ့ Conservative မြန်မာအစိုးရဟာပြီးခဲ့တဲ့ရွေးကောက်ပွဲ3ကြိမ်ကိုအနိုင်ရပြီးတော့ဩစတြေးလျနိုင်ငံကို6နှစ်ကြာအုပ်ချုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ ဖင်လန်နိုင်ငံကိုတဘာဝတန်းငွေတင်ပို့တာတွေကိုရုရှားနိုင်ငံဘက်ကဒီနေ့မှရပ်ဆိုင်းလိုက်ပါတယ်။ဖင်လန်နိုင်ငံကနေတူမြောက်အတ္တလန္တိစစ်စာချုပ်အဖွဲ့ဝင်နိုင်ငံဖြစ်ဖို့လျှောက်ထားတဲ့အပေါ်မှာရုရှားနိုင်ငံဘက်ကဒေါသထွက်ခဲ့တဲ့အပြင်ဖင်လန်နိုင်ငံဘက်ကရုရှားရဲ့တန်းငွေတင်ပို့နေတဲ့ Gazprom ကုမ္ပဏီကိုရူဘောငွေနဲ့ပေးဖို့ညှဉ်းဆန်ခဲ့တာကြောင့်အခုလိုရပ်ဆိုင်းလိုက်တာဖြစ်ပါတယ်။ဖင်လန်နိုင်ငံရဲ့သဘာဝတန်းငွေသုံးစွဲမှုပမာဏဟာတနိုင်ငံလုံးစွဲရင်သုံးစွဲမှုပမာဏရဲ့800ခိုင်နှုန်းရှိပြီးတော့အများစုကတော့ရုရှားနိုင်ငံကနေရတာဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီ24ရက်နေ့ကရုရှားကယူကရိန်းကိုကြီးကြော်တိုက်ခိုက်ပြီးတဲ့နောက်အနောက်နိုင်ငံတွေဘက်ကရုရှားရဲ့ဗဟိုဘဏ်ပေါ်မှာစီးပွားရေးတန်ခါပိတ်ဆို့မှုတွေကိုရှောင်လွှဲနိုင်မှုလုပ်တဲ့အနေနဲ့ရုရှားဆိုရဘက်ကဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအပါအဝင်သူတို့ရဲ့မိတ်ဆွေနိုင်ငံမဟုတ်တဲ့နိုင်ငံတွေကတန်းငွေဝယ်ယူတဲ့သူတွေကိုယူရိုအစားရူဘယ်ငွေနဲ့ပေးဖို့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့ဖင်လန်နိုင်ငံရဲ့အစိုးရပိုင်စွမ်းအင်ကုမ္ပဏီဖြစ်တဲ့Gazprom ကုမ္ပဏီကတော့ပြီးခဲ့တဲ့အင်္ဂါနေ့ကအဲဒီတောင်းဆိုချက်ကိုလက်မခံဘဲပယ်ချလိုက်ပြီးတဲ့နောက်အခုလိုရပ်ဆိုင်းလိုက်တာပါ။ Gazprom ကုမ္ပဏီရဲ့သဘောတူစာချုပ်အရဖင်လန်နိုင်ငံကိုပေးနေတဲ့သဘာဝတန်းငွေပေးပို့မှုတွေကိုဖျက်တောက်ခံလိုက်ရတယ်ဆိုပြီးတော့ Gazprom ကုမ္ပဏီကကြေညာချက်ထုတ်ပြန်ထားပါတယ်။ဖင်လန်နိုင်ငံမှာကျင်းပနေတဲ့32ကြိမ်မြောက်စီးကိအရှိတောင်အားစာအားကစားပြိုင်ပွဲရဲ့မြို့မီဘောလုံးပွဲမှာတော့ဖိလစ်ပိုင်ကမြန်မာကိုနိုင်ပြီးတော့တတိယရသွားပါတယ်။တရားလူပဲဖြစ်တဲ့မြန်မာမျိုးသမီးအသင်းနဲ့ဖိလစ်ပိုင်မျိုးသမီးအသင်းတို့ဒီနေ့ညနေကကစားကြတာမှာဖိလစ်ပိုင်အသင်းကမြန်မာကိုနှစ်ဂိုးတကိုးနဲ့နိုင်ပြီးတော့တတိယခြေစစ်ရသွားပါတယ်။ဒီဘက်မှာမြန်မာအသင်းကဝင်းသိမ့်ကြီးထုံးကပထမပိုင်း24မိနစ်မှာဖင်နော်ဒီကနေဂိုးအရင်သွင်းခဲ့လို့မြန်မာအသင်းရှေ့ကနေဥဆောင်ပြီးတော့ပထမပိုင်းမှာတဂိုးကိုမရှိနဲ့နိုင်နေခဲ့တာပါ။ဒါပေမဲ့ဒုတိယပိုင်းပြန်ဆပြီးပွဲချိန်83မိနစ်နဲ့86မိနစ်တွေမှာဖိလစ်ပိုင်ဘက်ကနှစ်ဂိုးပြန်သွင်းသွားခဲ့ပြီးတော့နောက်ဆုံးမှာတော့ဖိလစ်ပိုင်ကနှစ်ဂိုးတကိုးနဲ့နိုင်သွားခဲ့လို့မြန်မာမျိုးသမီးအသင်းဟာတတိယခြေစိမ့်နဲ့လွဲချော်သွားခဲ့ပါတယ်။မနေ့ပြန်မှာတော့အမျိုးသားဘောလုံးဖိုင်နယ်ပွဲစဉ်ဖြစ်တဲ့အင်းရှင်ဗီယက်နမ်နဲ့ထိုင်းတို့ဘောလုံးကြမှာဖြစ်ပြီးတော့အင်ဒိုနီးရှားနဲ့မလေးရှားအသင်းတို့ကတော့တတိယနေရာလူကြမှာဖြစ်ပါတယ်ခင်ဗျာ
VO ရဲ့စနေညထိတ်တရောက်သတင်းတွေကိုကိုသားညိဦးနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါအခုတော့ Elon Musk နဲ့ Starlink ကိုဖက်စစ်လို့ရုရှားကဆက်ဆွဲတာလုံးဝမဆိုင်တဲ့အကြောင်းမှာရုရှားကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ Ukraine ကိုအင်တာနက်နဲ့ဖုန်းမပြတ်တောက်စေဖို့ချိတ်ဆက်ပေးတဲ့ Starlink ကိုရန်နဲ့ပိုင်ရှင် Elon Musk ဟာဖက်စစ် Ukraine တွေကိုထောက်ပံ့သူဖြစ်တယ်လို့ရုရှားကပြောနေပါတယ်ဒါဟုတ်မှန်ပါသလားအချက်လက်အခြေခံပြီးမှားမှန်အတည်ပြုပေးတဲ့ VO ရဲ့ Polygraph ပုံပြရုပ်သံမှာရှုစားနိုင်ပါတယ်ခင်ဗျာ
ကြေကြေတတိယအီလွန်မတ်ဆာယူကရိန်းကသူတို့အစိုးဖက်စစ်တပ်တွေကိုထောက်ပံ့နေတယ်လို့ရုရှားအကြမ်းသာစူးစမ်းမှုအဖွဲ့ကမေလ၈ရက်နေ့မှာဆွဆွဲပါတယ်စစ်ပွဲကာလယူကရိန်းရဲ့စစ်သွေးရေးစွမ်းရည်ကိုထောက်ကူပေးတဲ့အီလွန်မတ်ရဲ့ Starlink စစ်သွေးရေးကွန်ရက်ကိုဒမီထရာရာဂိုဇင်ကအပြစ်တင်နေတာပါရာဂိုဇင်ကအီလွန်မတ်ဆာယူကရိန်းကဖက်စစ်တပ်ဖွဲ့ကိုစစ်ရေးဆက်သွယ်မှုပံ့ပိုးပြီးတော့ပါဝင်ပတ်သက်နေတယ်လို့ပြောပါတယ်။ဒါမဟုတ်ပါဘူး။ရုရှားကယူကရိန်းရဲ့အင်တာနက်နဲ့ဖုန်းကွန်ရက်ကိုဂျောင်းဝင်နှောက်ယှက်နေချိန်မှာမတ်ဆာစတာလင်ကြောင့်ယူကရိန်းကစေယုံတွေဂျောင်းတွေမိသက်ဌာနတွေဆက်လက်ပတ်နိုင်တာပါ။ရုရှားကယူကရိန်းရဲ့ Fiber Optic Cable ဆက်သွယ်ရေးကိုခရိုင်းမီးယားဒေသကရုရှားဆက်သွယ်ရေးဝန်ဆောင်မှုကုမ္ပဏီစီလမ်းလွှဲပေးခဲ့တာပါ။ဒါပေမဲ့စတာလင်ကြောင့်စင်စာကြားဖြတ်မှုကိုယူကရိန်းရှောင်ရှားနိုင်ခဲ့ပါတယ်။စတာလင်ကယူကရိန်းအတွက်ကဌာနတွေကိုကွန်ပျူတာတက်တောင်းပို့ပေးခဲ့ပါတယ်။စတာလင်ကယူကရိန်းစစ်သားတွေရုရှားတန်ကားတွေကိုဒရုန်းရင်နဲ့ပစ်ခတ်နိုင်ရင်လုပ်ပေးခဲ့ပါတယ်။မယ်ရီယူပေါ်မျိုးအဇော့စ်တဲ့တမ်နီဆက်ရုံမှာပြင်မိနေတဲ့စစ်သားတွေရဲသားတွေနဲ့အဆက်အသွယ်ရဖို့လုပ်ပေးပါတယ်။စတာလင်ရဲ့ရုရှားဆက်သွယ်ကိရိယာတွေတုံးပြီးတော့ယူကရိန်းတပ်ဖွဲ့တွေလမ်းလွှဲနိုင်ခဲ့ပါတယ်။ဖေဖော်ဝါရီ24ရက်ကျူးကျော်စစ်စခြင်းယူကရိန်းဘဏ်တွေအစိုးရအင်တာနက်စာမျက်နှာတွေကိုရုရှားကအွန်လိုင်းကအကြီးကြီးတိုက်ခိုက်တာပါရုရှားကစိုက်ဘာတိုက်ခိုက်မှုလုပ်တယ်ဆိုပြီးတော့အမေရိကန်နဲ့အနောက်နိုင်ငံတွေမေလ10ရက်နေ့မှာတရားဝင်ပြောပါတယ်ယူကရိန်းကဖက်စစ်တွေကိုတိုက်နေတာပါဆိုတော့ရုရှားရဲ့ဝါဒဖြန့်ပြောဆိုမှုတွေဟာမဟုတ်မှန်ကြောင်းအကြေတဝင့်ပယ်ချနိုင်ခဲ့ပါတယ်
ဒီလိုမမှန်မတိကြတာတွေကိုအချက်လက်တွေနဲ့အတည်ပြုသိကျင်နေဆိုရင်တော့ VO ရဲ့ Polygraph Web စာမျက်နှာ polygraph.info မှာတွေ့ချင်နိုင်ပါတယ်။ဒီနေ့ပတ်စင်ကဏ္ဍတွေကဒီမိုကရေစီလူ့ခွင့်ရဲ့ခက်ပြိုင်ကဘာမတိုင်ခင်အခုတော့ဒုတ်တန်အစည်းအဝေးမှာ ဒီတစ်ပတ်မှာတော့ပဋိပက္ခစစ်ပွဲတွေနဲ့မကွေးတိုင်းရဲ့ကျေးရွာဒေသခံတွေကြောက်လန့်ပြည်လွှာနှိပ်စက်ခံရတဲ့အကြောင်းပါ Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပြန်ဆက်ပေးနေတဲ့ဒို့တန်ပတ်စီပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ပြည်ဝဲတို့ကပူးပေါင်းပြန်ဆက်တာဖြစ်ပါတယ်။ဒီစပတ်မှာတော့မကွေးတိုင်းအတွင်းကရွာတွေကိုစစ်တပ်ကဝန်စီရဲ့အချိန်မှာကလင်းမြေပြားကိုအာမပီချင်းတပ်ပစ်ခဲ့တယ်လို့စွပ်စွဲခံထားရပါတယ်။ပြည်ပခါတွေပြင်းထန်နေတဲ့အဲ့ဒီဒေသမှာဆိုရင်တကြီးရွယ်ဝင်အမျိုးသမီးတွေနဲ့ကလေးတွေဟာစစ်ပွဲရဲ့အကျိုးဆက်တွေကိုခံစားနေကြရပါတယ်။ဒီသမားကိုဒိုးတန်ရဲ့မိဖက်မီဒီယာဖြစ်တဲ့ The Nation Voice ရဲ့အဖွဲ့သားတွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်။ဒါမှဖြစ်တဲ့အချိန်မှာအဲ့ဒီသူကသူပြည်မြောက်ရာနဲ့ပြန်တော့ရောမပြန်ကျတဲ့သဘောနဲ့နေရာနဲ့စားတိုက်ပွဲထဖြစ်လိုက်တော့သူတို့ကဒါအရက်ဒီရတာဘုံဓမ္မသားသမီးဆိုဘာမှနားမလဲတော့တာဆောင်ဖြစ်သွားတယ်ဆောင်ခံရတဲ့သဘောပါပဲ
မြန်မာနိုင်ငံအလဲပိုင်းမကွေးတိုင်းပေါ့မြုံနယ်ကတည်ဆုံးသူနဲ့နီးစပ်တဲ့အမည်မဖော်လိုတဲ့အင်းငယ်တောင်ရွာသားတို့ကပြောပြတာပါသူတို့ရွာမှာစစ်သားတွေနဲ့ပြူစောထီတွေပေါင်းပြီးမတ်လအစောပိုင်းကမရင်းကျင်လူတက်ခဲ့တဲ့အကြောင်းကိုပြန်ပြောပြနေတာပါမတ်လ9ရက်နေ့ကအင်ဂျီ30လောက်ရှိတဲ့မကွေးတိုင်းပေါ့မြုံနယ်ရဲ့အင်းငယ်တောင်ခြေရွာတွေကိုစစ်သားနဲ့ပြူစောထီတွေဝင်လာပြီးရွာသားတွေကိုဝင်ဖမ်းခဲ့ပါတယ်စစ်သားတွေကဒေသခံကာကွယ်ရေးအဖွဲ့ PDF တွေရှိတဲ့နေရာကိုပြောဖို့ရွာသားတွေကိုချင်းချောက်ပြောဆိုခဲ့တယ်လို့အမည်မဖော်လိုတဲ့ဒေသခံတဦးကပြောပါတယ်အဲ့ဒီနေ့တိုက်ပွဲမှာတော်လိုင်းလူငယ်ရဲဘော်၄ယောက်အပါအဝင်ဒေသခံ၆ယောက်အသက်ခံခဲ့ရတယ်လို့မြမနောင်းကဖော်ပြထားပါတယ်အသက်ခံရသူတွေကိုမီးရှို့ခံရတဲ့အိမ်တစ်လုံးထဲမှာရွာသားတွေကရှာတွေ့ခဲ့တာပါအဲ့ဒီနေ့ကရွာသား30လောက်ကိုလည်းစစ်သားတွေကဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။တေဆုံးသူတွေထဲမှာအသက်40အရွယ်မတ်အေးဝင်းနဲ့အသက်3နှစ်အရွယ်တမီးဖြစ်သူတို့ဟာရှင်းဘက်မှာထိုးသွင်းဒဏ်ရာနဲ့အသက်ခံခဲ့ရပါတယ်။မိခင်ဖြစ်သူကိုအဓမ္မပြုကျင့်ပြီးတတ်ဖြတ်သွားပြီးနောက်ကလင်းငယ်ကိုပါတတ်သွားတာဖြစ်တယ်လို့ရွာသားတွေကစွပ်စွဲပြောဆိုကြပါတယ်။ဆရာဝန်တူရဲ့ပြောပြချက်အရတေဆုံးသူဟာအဓမ္မပြုကျင့်ခံရပြီးမှတေဆုံးတာဖြစ်တယ်လို့မချက်ပြူပြောကြထားပါတယ
်သူတို့လည်းအပြီးနာလေးခုတောင်းနေတဲ့အချိန်မှာဒါ sorry အင်အား30လောက်လို့ပြောတယ်အဲ့ရဝင်လာပြီးတော့မိတဲ့လူမိသားစုတစ်စုရှိတာပေါ့မိသွားတာဟာမိသွားတာပေါ့ဟာမိသွားတော့ဒါအဲ့ဒီကောင်မိရဲ့ကောင်မမိသားစုတွေကကောင်မလေးကပြောရတော့အဲ့လိုပဲဒီထွက်ပြေးနေတဲ့လူတွေပုံနေတဲ့လူတွေရောသားတွေကိုပြန်ခေါ်ပေးရမယ်မခေါ်ပေးရင်ပြစ်တော့မယ်ကိုမိဒီလာညပြတ်တယ်ရောလည်းအဲ့လိုပဲမိနဲ့ရှုံမယ်လို့ပြောတော့ပြောပြီးကျွန်တော်တို့ပုံနေတဲ့နေရာတွေကိုလိုက်ခေါ်တာပေါ့အ
ဲ့ဒီလိုနဲ့ရွာကန်အချို့ဟာဖမ်းမိသွားကြပြီးတော့မိုင်းဝင်းလိုမိသားစုဟာကန်ဆိုးစွာနဲ့အသက်ခံရတဲ့အထဲပါသွားခဲ့တာဖြစ်ပါတယ်သူမတို့တာမီတေဆုံးတဲ့နေမှာပဲသူမခင်မွန်းဖြစ်သူရဲ့မိဘနှစ်ပါးသူမဖြစ်သူနဲ့တမီးဖြစ်သူနောက်တစ်ယောက်လည်းအဖမ်းခံခဲ့ရတယ်လို့ဆိုပါတယ်မိုင်းဝင်းမှာတာသမီ၃ယောက်ရှိပြီးတူကသူမနဲ့အတူအသက်ခံရပြီးဦးကအဖမ်းခံရပါတယ်။အဆိုပါအကြောင်းအရာတွေနဲ့ပတ်သက်ပြီးသူမအမျိုးသားကတော့အင်တာဗျူးဖြေဆိုဖို့ညှင်းဆန်ပါတယ်။စီးပွားရေးချက်တဲတာကြောင့်အင်းငယ်တောင်ကျွေးရွာမှာအရွယ်ကောင်းသူတော်တော်များများဟာထိုင်းနဲ့မလေးရှားမှာအလုသွားလုချာပြီးနေအိမ်တွေကိုပတ်စံပြန်ပို့ပြီးကြံရှိသူတွေကပြန်ပို့တဲ့ပတ်စံနဲ့ရပ်တည်ကြပါတယ်။ဒါကြောင့်အဲ့ဒီနေ့ကလည်းစစ်ကြောင်းဝင်လာချိန်မှာကျွေးရွာအတွင်တက်ကြီးရွယ်အိုတွေနဲ့အမျိုးသမီးတွေကလေးငယ်တွေပဲရှိနေခဲ့ပါတယ်မကွေးတိုင်းဟာမြန်မာနိုင်ငံရဲ့တိုင်းဒေသကြီးနဲ့ပြည်နယ်ဆလေးကူထဲမှာဒုတိယအကြီးဆုံးတိုင်းတစ်ခုဖြစ်ပြီးအောက်မြန်မာပြည်ရဲ့ပြည်မြို့မြောက်ပိုင်းကနေအိန္ဒိယနယ်စပ်တင်သားရွာနာအထိကျယ်ပါတယ်ရေပြည့်နေရာကျယ်ဝန်းတာကြောင့်တောင်သူလယ်သမားတွေများပြားပြီးစပါးပဲနဲ့ပဲမျိုးစုံစိတ်ရွက်ကြီးထန်ကျက်တော်နဲ့အာလူးအပါဝင်တောင်ယာပြည်နယ်တွေကိုစိုက်ပျိုးပါတယ်။ဒါပေမဲ့စစ်အာဏာသိမ်းလိုက်တဲ့မနစ်တုန်းကစပြီးအာဏာသိမ်းတာကိုလက်နက်ကင်တော်လှန်ခဲ့တဲ့ဒေသတွေတဲကတခုဖြစ်လာခဲ့ပြီးစစ်တပ်နဲ့တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒါကြောင့်တိုင်းတွင်း26မြို့နယ်တွေက10မြို့နယ်ထက်မနည်းတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေလို့စစ်ဘေးရှောင်ရသူက5000ဝန်းကျင်ခန့်ရှိပါတယ်။
ဆယ်စုနှစ်နဲ့ချီပြီးစစ်ကောင်စီအဖွဲ့ဝင်တွေကလူ့ကွင်ရေးချိုးဖောက်တဲ့အပြုအမူတွေကိုပြိပခါဖြစ်ပွားရာတိုင်းရင်းသားဒေသတွေမှာမကြာခဏလှုပ်လေရှိပါတယ်။ပြီးခဲ့တဲ့နှစ်ကစလို့အဲ့လိုရတွေဟာတူရီတတာပုံများလာပြီးတော့တတိုင်းပြည်လုံးကျူးလွန်ခံလာရပါတယ်။အပြစ်မဲ့ပြည်သူတွေရဲ့ကောင်းကိုတနက်နေ့ပြစ်တတ်တာ၊မိရှုတတ်တာ၊မရိယာဖန်စီတာ၊နှိပ်စက်တာနဲ့ လူသားတိုင်းလှူတာကိုကျူးလွန်နေတဲ့စစ်တပ်နဲ့လုံခြုံရေးအဖွဲ့တွေရဲ့လှုပ်ရှားလူသားတွေရဲ့အသက်ကိုထင်ထင်ရှားရှားအလေးမထားရကြတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးယုံကထုတ်ပြန်ထားပါတယ်။အခုသက်ခံရတဲ့သတင်းဟာလူမှုကွန်ရက်စာမျက်နှာတွေပေါ်မှာပြန့်နှံ့ခဲ့ပေမဲ့အဆိုပါကိစ္စနဲ့ပတ်သက်ပြီးစစ်သားတယောက်မှအပြစ်ပေးခံရခြင်းမရှိသေးပါဘူး။စစ်တပ်ရဲ့ပြောရေးဆ ောင်အမျိုးသမီးတွေအဖို့နေရတာမလုံခြုံမှုတွေရှိတယ်လို့ဒေသခံတွေကဆိုပါတယ်။ပေါ့မြွတ်နယ်အတွင်းနေထိုင်တဲ့အသက်25နှစ်အရွယ်စစ်ပေးရှောင်အမျိုးသမီးတဦးကလည်းအခုလိုဆိုပါတယ်
။အခုနောက်ပိုင်းမှာဒါတော့ရွာတွေကိုလိုက်ရတာမှအဲ့လိုမျိုးဖြိုကွက်တာတွေမီးရှို့တာတွေကြတော့ဒီညဘက်ပဲဖြစ်ဖြစ်နေဘက်ပဲဖြစ်လာတယ်လို့အတန်ကြားလိုက်တာနဲ့အကုန်လုံးကရှောင်ပြီးကြရတာပဲ။သူတို့တွေကဘယ်ချိန်ဘယ်လိုဝင်ရောက်လာမယ်လို့လည်းကြိုးပြီးမှန်းလို့မရဘူး။ပြန်အမျိုးသမီးတွေနဲ့ကလေးတွေဆိုတာတနိုင်ဝင်မဲ့သူတို့ဒီစီးပညာစေဝါအစလို့တည်လို့ရတာအဲ့လိုမျိုးအချိန်တွေမှာရက်ရှိကြအောင်ရှောင်သိမ့်နေရမယ်ဆိုလို့ရှင်သူတို့အတွက်အဆင်မပြေလာအောင
်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB ရဲ့စီးရင်တွေအရာလဲအာဏာသိမ်းပြီးနောက်အမျိုးသမီးတွေဟာစစ်သားတွေရဲ့ပြစ်မှတ်ဖြစ်လာပြီးအသက်ခံရတဲ့အမျိုးသမီးတရာကျော်ရှိတယ်လို့ဆိုပါတယ်NUG ကတော့ကလေး130လောက်ဟာစက်ခံခဲ့ရတယ်လို့ဆိုပါရယ်။ဒါအပြင်နိုင်ငံရေးအကျဉ်းသားများအကူအညီစောင့်ရှောက်ရေးအသင်း AAPP ရဲ့အစည်းအဝေးအရအသက်9လအရွယ်ကနေအသက်18နှစ်ထိဖမ်းခံရတဲ့ကလေးတငယ်155ဦးရှိနေပြီ။အဲ့ဒီထဲက62ယောက်ပြန်လွတ်မြောက်ကာ2ယောက်ကိုစစ်ကောင်စီကတေတံချမှတ်ထားပါရယ်။စစ်တပ်ဟာမတရားအာဏာသိမ်းခဲ့ပြီးချိန်ကစလို့အမျိုးသမီးအခွင့်အရေးတွေဆုံးရှုံးနေတယ်လို့မကွေးတိုင်းတွင်းကအမျိုးသမီးအရေးဆောင်ရွက်နေသူတို့ကပြောပါတယ်
။ကျွမ်းသူဖက်တီကဘာပြောချင်လဲဆိုကျွမ်းသူကလူသားချင်းမစာနာဘူး။ဟိုမိဟိုဘယ်လိုပြောမလဲသူတို့တွေကဒီဥစ္စာတွေကဟိုတလိဆန်တာတာလောက်တောင်မှအသိဉာဏ်မရှိတဲ့အရာမျိုးတွေဖြစ်နေတယ်။သူတို့ရဲ့အုပ်ချုပ်တဲ့သူတို့ကိုခိုင်းစေတဲ့ဒီသူတို့အုပ်ချုပ်နေတဲ့လူတွေကလည်းဒါတွေကိုမရှိနိုင်ဘူးလား။မဲ့လူရှိနေတာလားဆိုတဲ့အရာမျိုးတွေဒါမျိုးတွေကရောသူတို့ရဲ့မိသားစုတွေမှာမဖြစ်နိုင်ဘူးလို့ပြောနိုင်သလားအဲ့ဒါမျိုးတွေကိုရက်တန်းကရက်စီခြင်းနဲ့
သူမတို့အဖွဲ့ကအာနာမသိင်ခင်ကမကွေးတိုင်းတွင်အမျိုးသမီးအခွင့်အရေးဆောင်ရွက်ပေးနေပေမဲ့အခုအချိန်မှာတော့လုံခြုံရေးအရာဆက်လက်လှုပ်ဆောင်နေတာမျိုးမရှိတော့ပါဘူးဒါကြောင့်ကဘာတဝမ်းမှာရှိတဲ့အဖွဲ့အစည်းတွေအနေနဲ့တက်နိုင်သမျှအားကိုသုံးပြီးအမျိုးသမီးတွေနဲ့ကလေးတွေကိုအကာအကွယ်ပေးဖို့သူမကတောင်းဆိုထားပါတယ်ပေါ့မြွတ်နယ်အင်းငယ်တောင်ဒေသခံအမျိုးသားကတော့တိုင်းပြည်မှာငြိမ်းချမ်းရေးမရမချင်းဘယ်အဖွဲ့အစည်းနဲ့ဘယ်လက်နက်ကိုင်နဲ့ပဲတိုက်ခိုက်နေတာဖြစ်ပါစေအမျိုးသမီးနဲ့ကလေးတွေအပါအဝင်အောက်ချိန်လူဒန်းစားပြည်သူလူထုကတော့မျိုးစားပင်သာဖြစ်နေအောင်ပါပဲလို့ဆိုပါတယ
်ဒီစစ်ကောင်စီအနေနဲ့လည်းသူတို့လိုအပ်လို့လုပ်တယ်ဆိုရင်လည်းလုပ်ဒီဒေါ်လာကြီးဒီဒေါ်လာကြီးဖွဲ့နေတယ်လည်းဒေါ်လာကြီးလိုအပ်လို့လုပ်မှာဆိုတယ်လို့အဲ့ဒေါ်လာကြီးစစ်ကောင်စီနဲ့ဒေါ်လာကြီးနဲ့ဖြစ်တဲ့ဒီကြားထဲမှာအပြစ်မဲ့ပြည်သူတွေကိုဘယ်လိုကာကွယ်သိနိုင်မလဲနောက်စစ်မျိုးတွေကဘယ်လိုနေရာမျိုးမှာဖြစ်တည်နေကြလဲဒီလိုရာဒီရာသားတွေတဲ့ဟိုဒီနေတဲ့ပေါ့ဒီလူနေတဲ့ကြားထဲမှာဒီတိုက်ပွဲတွေလောက်ထားတော့ဘယ်ဘက်မှကိုအရှင်းမပြေဘူးလို့ပဲကျွန်တော်တို့သုံးသပ်လို့ရတယ
်စစ်ပေးဆောင်အမျိုးသမီးကလည်းအလားတူထင်မြင်ချက်တစ်ခုကိုပဲထပ်ပြီးမှတ်ချက်ပေးထားပါတယ
်လူတို့လည်းပြောလို့မရတော့သူတို့ကလိမ့်ဆန်ထက်တောင်ဆိုว่าလိမ့်ဆန်ဆိုမှနည်းနည်းပေါ့ပါသိတဲ့အောင်မင်းသူတို့ထက်ဆိုင်ပေါ့ဒါရတဲ့နိုင်တရားတော်ဝါကိုမရှိတော့ဘူးအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့သူတို့ကတော့ဒီတိုင်းလူလို့တွေးလို့မရတဲ့အတွက်လူမဆန်တဲ့အလုပ်တရားတော့လုပ်မှာပဲဒါကိုကဆက်စစ်စစ်ဒီဘက်ကနေအမျိုးသမီးတိုင်းလွတ်အောင်ပြေးဖို့ပဲပေါ့အနောက်ကတော့အခွင့်အရေးကဒန်းသူဆုံးရှုံးတာအများကြီးပါပဲ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ရှင်းမြန်လို့ဒိုးတက်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီသမားမှာလူကြုံရေးအခြေအနေတွေကြောင့်နာမည်တွေကိုထည့်သွင်းအသုံးမပြုချပါဘူး။ဒို့တန်ပန့်ခင်အတန်းနှွင့်အစီအစဉ်ကို Frontier မြန်မာဝက်ဘ်ဆိုက်နဲ့ Facebook စာမျက်နှာအပြင်ဒို့တန် Facebook စာမျက်နှာ SoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်ပါသလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်း
စနေနေ့ည9နာရီကနေ10နာရီအတွင်းနဲ့စနေနေ့ညနေ6နာရီကနေ8နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီးဖရန်တီးယားမြန်မာနဲ့ဖွံ့ဖြိုးရေးပြည်ဝင်တွေကပူးပေါင်းဆောင်ရွက်ကြတာဖြစ်ပါတယ်။တို့တဲ့အစီအစဉ်ကိုနားဆင်မိရတဲ့အတွက်ကျေးဇူးအကျိုးတင်ရှိပါတယ်ရှင်။
မကွေးတိုင်းပေါ့မြွနယ်ကရွာသူရွာသားတွေနှိမ့်ဆက်တာခံစားနေရတဲ့အကြောင်း Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒုသံအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာပါ။မကြာခင်ကျန်တဲ့စနေညအပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ကြည့်ရှုရတော့မှာပါခင်ဗျာ
။ VOE အစီအစဉ်တွေကို Radio Yuvin တန်ကြားလို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်။ VOE မြန်မာဝိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.burmese.news ဖြစ်ပါလိမ့်။
ဖီယိုအမေရိကန်တန်ရဲ့စနေညပိုင်းရေဒီယိုစီစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေရုပ်သံကပါဆက်တိုက်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့စနေညတိုင်းပြောပြပေးနေကြတပတ်အတွင်းသတင်းကောင်းထုတ်ချက်တွေတစ်စုတစ်စီးတည်းထုတ်လွှင့်ဖို့လည်းရှိပါတယ်။ဒီမတိုင်ခင်မှာအခုတော့ဥတ္တမောင်တန်ရဲ့ဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာအရှိတောင်အရှာနိုင်ငံတွေကလူငယ်တွေဟာစစ်အာဏာရှင်အဖွဲ့ကိုဖိအားပေးဖို့သူတို့ရဲ့သက်ဆိုင်ရာအစိုးရတွေကိုပြက်ပြက်သားသားတောင်းဆိုတာတွေဆက်လုပ်သွားနိုင်ပါတယ်လို့အမေရိကန်အာဆီယံပြောရေးဆိုခွင့်ရှိသူနဲ့တွေ့ဆုံမေးမြန်းခဲ့မှာအမေရိကန်သံအမတ်ကြီးကပြောခဲ့ပါတယ်ဒါကိုလက်တွေ့အကောင့်ထဲဖော်မယ်ဆိုရင်မြမရေးဆိုင်ရာအခြေတော်အရှာလူငယ်များကွန်ရက်တရလိုအပ်မှာဖြစ်ပါတယ်ဒီကွန်ရက်ကိုထူထောင်ဖို့စင်ခေါ်ချက်တွေပါရရှိပါလေဒီဘက်ဒီမိုကရေစီလူ့ခွင့်နဲ့အစီအစဉ်မှာ2020ခုနှစ်စစ်အာဏာဆန့်ကျင်လက်ကောင်တပ်ပေးစားဆန်းတဲ့ဥတ္တမောင်တန်းကမေးမြန်းတင်ပြထားပါတယ်ခင
်ဗျ။ဒီမိုကရေစီနဲ့လူ့ခွင့်ရေးတိုက်ပွဲဝင်ကြတဲ့အခါမှာမတူပွဲပြတဲ့လုပ်ပုံကိုင်ဖို့အမျိုးမျိုးနဲ့လုပ်ကိုင်ကြရပါတယ်။အဒီလိုလုပ်ကိုင်ကြရမှာဆော်စီယုံနာလော်ဘီလို့ခေါ်တဲ့အာဏာရပုဂ္ဂိုလ်တွေကိုချင့်ကပ်ပြောဆိုရတာဒီပြီးရင်လမ်းတွေပေါ်မှာစီတန်းလက်တယ်ဆန္ဒထုတ်ဖော်တာဒီအဆရှိတဲ့လုပ်ပုံကိုအမျိုးမျိုးကိုလုပ်ကြရပါလေဒါပြင်အစိုးရအဖွဲ့ကနေနောက်အစိုးရအဖွဲ့ဖွဲ့ကိုဖိအားပေးနိုင်ဖို့အတွက်အခြားသောနိုင်ငံတွေမှာစောစောကပြောခဲ့တဲ့ဆော်စီယုံနာတွေလော်ဘီလုပ်တာတွေစီတန်းနဲ့စနာကြတာတွေကိုလည်းလောက်ကိုင်းလာအောင်ကွန်ရက်တွေဖွဲ့ပြီးအဖွဲ့အစည်းချင်းချိတ်ဆက်ရတာတွေလည်းရှိပါတယ်။ဒီပတ်ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ္တကမ္ဘာအစီအစဉ်မှာနိုင်ငံတကာလူငယ်ကွန်ရက်တွေနဲ့ဘယ်လိုလောက်ကိုင်းလကြမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးကြပါမှာ။ဒီပတ်ကျွန်တော်ဖိတ်ခေါ်ထားရဲ့သူကတော့2021ခုနှစ်အာနာရှင်စနစ်စန့်ကျင်ရေးတိုက်ပွဲမှာပထမဦးဆုံးမန္တလေးမှာစတင်ထွက်လာခဲ့တဲ့လူငယ်အုပ်စုတဲကလူငယ်ကောင်းဆောင်တယောက်ဖြစ်တဲ့ဒေါက်တာဒေဇာဆန်းဖြစ်ပါတယ်။မင်္ဂလာပါကိုဒေဇာကြီး
။မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့။ဆိုတော့အရှိတော်အာရှလူငယ်ကွန်ရက်တခုထူထောင်ဖို့ဒါကလည်းအမေရိကန်တာမတ်ကြီးက US ASEAN ပြောရေးဆိုခွင့်ရှိတဲ့သူနဲ့တွေ့ဆုံနေတဲ့အခါမှာသူကပြောသွားတယ်
So, to the extent that others in Southeast Asia of that generation and more broadly,
we build on our analysis. You know, I should mention that we got to know that you have to use that we have to be changed. Then you have to make it to me. I told you, you know, that you have to change in the way. I'll be talking about it. Stand out in front of PRP. We will do it. That's why I saw that we could get that out also. So, look on in my head. No? I did not want to know the same when last year, Kauna Liga.ဒါလက်ရှိအခြေအနေကနေမြန်မြန်ဆက်ဆက်အဖြစ်ထူထွက်လာဖို့အထောက်အကူပြုနိုင်ပါတယ်လို့သူကပြောသွားတယ်။ကိုဒေသာဘလို့များမြင်ပါလဲခင်ဗျ
။ဟုတ်ကဲ့ပါဗျာ။အဲ့တော့ကျွန်တော်တို့ပြောရမယ်ဆိုရင်လူငယ်လူရွယ်ပေါ့နော်ကျွန်တော်တို့အခုခေါ်တဲ့ Gen Z လို့ပဲခေါ်ပေါ့။လူငယ်လူရွယ်တုဆိုတော့ဒါမှန်ပါတယ်ခင်ဗျ။ဒီခေတ်ဆက်ဆက်မှာမတရားမှုအတ္တမမှုတွေကိုတွန်းလှန်တိုက်ပွဲဝင်တဲ့အခါမှာအတက်ကြွဆုံးနဲ့ရှည်တဲ့အကြဆုံးကနေဒါတွန်းလှန်တိုက်ပွဲဝင်ကြတာ။ကျွန်တော်တို့မြန်မာနိုင်ငံမှာမဟုတ်ဘူး။တို့အစ်တောင်အဆက်နိုင်ငံရေးမှမဟုတ်ဘူးကျွန်တော်ဒီနေ့ကဘာလုံးဒီလိုပါပဲတတိတွဲ့တော့ဒီတော်လန်ရီးရီရဲ့ကျော်ယူနဲ့တော်လန်ရီးရီရဲ့ဇုံကံအားဒီဒါလူငယ်လူရွယ်တို့လို့ကျွန်တော်တို့ဒါယူဆလို့မှတ်ယူလို့ရပါတယ်အဲ့တော့ဒီတနိုင်ငံထဲမှာရှိတဲ့လူငယ်လူရွယ်ရေးမှာပဲပေါ့နော်ဒီလိုမျိုးကျွန်တော်တို့လူထုတော်လန်ရီးတွေကိုစင်နွှဲနေတဲ့ပေါ့နော်အာတမမှုတွေကိုတွန်းလှန်နေတဲ့ နိုင်ငံရေးပေါင်းစုံကဆိုပြီးကျွန်တော်တို့အာရှဆိုအာရှအလျောက်ခြေတော်အာရှဆိုခြေတော်အာရှအလျောက်လူငယ်အချင်းချင်းကြားထဲမှာအချိတ်ဆက်တွေမိမယ်ဒါကွန်ရက်တွေဟဲ့လားသက်သွယ်မိမယ်ဆိုတော့ကျွန်တော်တို့အားကပူပြီးတော့ဒါကျွန်တော်တို့အထီရောက်တဲ့ပူပြီးတော့ကျွန်တော်တို့ပေါ့နော်အဲဒီအန်ကျဲညီတဲ့ကျွန်တော်တို့ဒါလှုပ်ရှားမှုတွေပေါ့နော်ဒေါ်လာရေးတွေပေါ့နော်ကျွန်တော်တို့ဒါဖြစ်နိုင်တဲ့ပုံစံတွေလို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့နာမကြီးကတော့အရှိတော်အာရှနိုင်ငံတွေမှာနော်လူငယ်တွေနဲ့ချိတ်ဆက်ဖို့သူကပြောသွားတာပေါ့လေ။ဒါပေမဲ့ဘဝအခြေအနေရလက်တွေ့အခြေအနေရမြန်မာလူငယ်တွေအခုကပြည်ပမှာဆိုလို့ရှိရင်လွတ်တပ်ဖွဲ့နေပါပါမရှိဘူးဆိုတဲ့အနေအထားမှာရောက်။ပြည်ပကိုကျွန်တော်တို့ထွက်ခွာလာရတယ်။လူငယ်တွေကလည်းရှောင်တိန်နေလူငယ်ကောင်းဆောင်နေပါကိုဒေသာပါဝင်ပေါ့နော်ကျွန်တော်တို့စိတ်ချလုံလုံတဲ့နေရာတွေမှာဒါနေထိုင်နေရတယ်။အဲ့ဒီလိုအခြေအနေမျိုးတွေမှာတာမကြီးပြောသလိုကိုရက်တစ်ခုထူထောင်နိုင်မှုဆိုရင်စိတ်ခေါ်ချက်တွေကဘာတွေဖြစ်မလဲ
။ဟုတ်ပါတယ်ဆရာ။အဲ့တော့ပြောရရင်တော့ဒီအတူညီတဲ့နိုင်ငံတွေဓာတ်ထဲမှာပေါ့နော်။လူငယ်လူတစ်ခုနဲ့တစ်ခုတက်ချိတ်ဆက်နိုင်မှုဆိုတာကကျွန်တော်တို့ဟိုလုံနိုင်အင်မတန်ကောင်းပေမဲ့လက်ရှိနေထားမှာအင်မတန်မှဟိုအခက်အခဲတွေရှိပါတယ်။ဒါတပိကျွန်တော်တို့မြန်မာနိုင်ငံတို့နေထားပြမဆိုရင်ကျွန်တော်တို့အခုချိန်မှာအလုံးကမလုံခြုံတဲ့နော်။ကျွန်တော်တို့နေပင်နေရေးထိုင်ရေးတော့မှမလုံခြုံတဲ့စိတ်မချမှုတွေကျုံ့ပြနေရတယ်တစ်ဖက်ကလည်းကျွန်တော်တို့ဟုတ်လားအင်တာနက်ဒီကိုရက်စာမျက်နှာတွေကိုသုံးမယ်ဆိုတော့မှကျွန်တော်တို့ဆိုရင်အင်တာနက်ဖြတ်တောက်ခံထားရတဲ့နေရာတွေအင်တာနက်မရရှိတဲ့နေရာတွေရတဲ့အများကြီးပဲပေါ့ကျွန်တော်တို့မြန်မာနိုင်ငံမှာသုံးစကိုင်းတဲ့လူနေရာမျိုးအင်တာနက်ဖြတ်ခံထားတာကြာလာပြီပေါ့နော်အဲဒါပဲတခြားဘက်ဒေတာတွေမှာလည်းပကြားပကြားပေါ့နော်အင်တာနက်လိုင်းတွေကဖြတ်တောက်ခံထားတယ်နောက်တစ်ခုဆိုရင်ကျွန်တော်တို့ကနေ့စဉ်လူမှုစီးပွားဘဝကကြားကျက်တဲ့လာတဲ့အခါမှာဒီပေါ့နော်အင်တာနက်ဒေတာပေါ့ဒီအင်တာနက်ဒေတာအစတော့ကျွန်တော်တို့တော်တော်သေးခက်ခဲလာတဲ့ data တွေရှိတယ်ခင်ဗျာပေါ့နော်အဲ့တော့ချိတ်ဆက်ဖို့ဆိုတာကခက်ခဲကဒီ internet ကိုသုံးရမယ်ဆိုရင်တော့ internet ရရှိမှုနောက် internet data ဒါတွေလည်းကျွန်တော်တို့ internet ခက်ရှိပါတယ်နောက်တစ်ခုကဟိုတကယ်ဟိုပေါ့နော်တော်လန်ကြီးမှာကြာရကြတဲ့ပေါဝင်နေတဲ့လူငယ်တွေတော်တော်များများကပေါ့နော်ဘယ်လိုပုံလဲဟုတ်အနေနဲ့ဟိုပြေးလွှားလှုပ်ရှားနေရတဲ့အခါမျိုးမှာဒီချိတ်ဆက်ဖို့ဆိုတာကိုအလုပ်တစ်ခုသပွဲပေါ့နော်ဟိုဆိုင်လမတ်တက်ဆောင်ရွက်နိုင်ဖို့ပါလေကျွန်တော်ဒီနေ့တော်တော်လေးတော့ခက်ခဲလက်တွေ့မှာတော်တော်ခက်ခဲအဲရှိတယ်လို့ကျွန်တော်ယူဆပါတယ်နောက်တစ်ခုကတော့ကျွန်တော်ထင်တယ်မတူညီတဲ့နိုင်ငံတွေကြားထဲမှာချိတ်ဆက်ရမယ်ဆိုတော့ဒီပေါ့နော်ဘာသာစကားတို့ပေါ့နော်ဒီအဟံဓာတ်တွေလည်းရှိကောင်းရှိနိုင်တယ်နော်တစ်ဖက်ဟိုတစ်ဖက်ပြန်လည်းနားလည်ဖို့ပေါ့နော်ဆိုတာကျွန်တော်တို့ဒီဘာသာစကားကူးလူဆက်ဆံမှုတွေမှာလည်းကျွန်တော်တို့တက်ခဲတွေအကျက်တွေရှိနိုင်တယ်ပေါ့ကျွန်တော်တို့မြန်မာနိုင်ငံအတွက်လက်ရှိနေကြပြောမယ်ဆိုကျွန်တော်တို့ဆိုရင်လူငယ်တွေအများစုကဆရာရဲ့တောထဲတောင်ထဲမှာတောက်နေကြတယ်ပေါ့နော်အင်တာနက်မပြောနဲ့ဖုန်းလိုင်းတော့မှရဘူးဆိုတော့ကျွန်တော်တို့ဒါဒီကတ်တယ်ပေါ့နော်အဲ့လိုပဲကျွန်တော်တို့ဟိုလူတိုင်းမှာအခက်အခဲတွေရှိနေကြတယ်တခြားသောဟိုနေ့စဉ်နေ့စဉ်ပေါ်လုပ်နေရတဲ့သူတွေရှိတဲ့ကာမှာဒီလိုမျိုးချိတ်ဆက်ကွန်ရက်ဆက်တွေဖို့တခြားနိုင်ငံကရဲဘော်တွေနဲ့ဆက်တွေဖို့ဆိုတာကိုဒါပေါ့နော်ကျွန်တော်တို့အလုပ်တစ်ခုတော့ပွဲလုပ်နိုင်ဖို့ကတော်တော်လေးအခက်အခဲအတားအဆီးကြီးအဲကျွန်တော်တို့ရှိတယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်ဆရာ
ဟုတ်ကဲ့ဒါပေမဲ့အရှေ့တော်အရှေ့နိုင်ငံတွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်စင်ကာပူရှိမယ်မလေးရှားရှိမယ်ထိုင်းရှိမယ်နော်ဒါဒီနိုင်ငံတွေမှာဆိုလို့ရှိရင်မြန်မာပြည်သွားပြီးအလုပ်လုပ်နေကြတဲ့လူငယ်တွေအများကြီးရှိအင်ဒိုနီးရှားနော်မှကမ်ဘောဒီးယားမှာလည်းတချို့ရှိတယ်ဒါကျွန်တော်တို့တိုင်းချင်းမှုရပြောလို့ရှိရင်တော့လူကြီးအားဖြင့်နေတယ်ပေါ့နော်အဲ့ဒီလူငယ်တွေကိုဗုဒ္ဓဇာအနေနဲ့ဘာများပြောချင်တယ
်ဟုတ်ကဲ့တော့နိုင်ငံကျွန်တော်အခြေတော်အခြားနိုင်ငံတို့ရောက်နေတဲ့မြန်မာလူငယ်တွေပေါ့ဆရာကြာရင်အဲ့ဒီလူငယ်တွေကတော့ကျွန်တော်တို့ပြောရမယ်ဆိုရင်တော့တကယ်တော့လက်ရှိကျွန်တော်တို့မြန်မာတော်လှန်ရေးအတွက်ဆိုရင်လည်းအမြန်တမ်းဖြစ်ရောက်တော့ပါဝင်နေတယ်လို့ကျွန်တော်ပြောလို့ပါဆိုရင်လည်းကျွန်တော်တို့ဒီဟာလာဒီမြန်မာနိုင်ငံရဲ့ခုခံတွန်းတန်းဖြစ်အတွက်ပဲကူညီမလားဆက်ပြီးတောင်းပြီးတူတူပဲကူညီပေးခြင်းလားတို့ဒီမဟုတ်ကျွန်တော်တို့ဒီစီရီယံသူတွေကောင်းတွေအတွက်ပဲကူညီပေးနိုင်မလားပေါ့နော်တခြားပြည်နိုင်ငံတကာရောက်ရဲဘော်တွေလုပ်ပြနေတာဒီအများကြီးရှိပါတယ်နောက်အခုကျွန်တော်တို့ပြောနေတဲ့ချိတ်ဆက်ပေါ့နော်အဆက်တွေ
နိုင်
ငံတကာမှာလည်းကျွန်တော်တို့ဒီတက်ကြွလှုပ်ရှားတဲ့လူငယ်ဖွဲ့စည်းတွေကျွန်တော်ထင်တယ်ဒီအများကြီးရှိပါဘူးလူငယ်တွေပေါ့နော်
ဟုတ်ကဲ့
အဲ့လိုဒီဖွဲ့စည်းတွေနဲ့တော်တော်တွေနဲ့ဟဲ့လားတရင်းမီဒီယာတွေနဲ့အစိုးရဖွဲ့စည်းတွေနဲ့အရက်ဖက်အဖွဲ့စည်းတွေနဲ့ကျွန်တော်တို့ဤတွင်ကကျွန်တော်တို့လိုမျိုးဒီတက်ချွတ်လုပ်ရှားတဲ့လူတွေပုံကိုယ်တွေအဖွဲ့စည်းတွေတို့ချိတ်ဆက်တဲ့ဂျားကန်ဂျားကန်ပေါ့နော်ဂျားတပွဲပေါ့ဗျာဒါတို့ကျွန်တော်တကယ်နိုင်ငံတကာရောက်ကျွန်တော်တို့လူငယ်တွေမြန်မာပြည်ပွားတွေကျွန်တော်တောင်းပြပြနေတာတွေရှိပါတယ်အခု level ဆိုတောင်းပြပြတာတွေရှိပါတယ်ကျွန်တော်တို့ဆိုရင်ပေါ့နော်ဒီလိုနိုင်ငံတကာရောက်ရဲဘော်တွေကချိတ်ဆက်ပေးပြီးတော့ပေါ့နော်ကျွန်တော်တို့ဒီချိတ်ဆက်ရတဲ့ဟာတွေရှိတယ်တို့တော့ဒါကိုကျွန်တော်ထင်တယ်စနီးတခြားဘောနော်အလုပ်တစ်ခုတစ်ပွဲလုပ်နေတာတော့ခုနကပြောလို့ပဲနိုင်ငံတကာရောက်ကျွန်တော်တို့မြန်မာလူငယ်တွေကပူပြီးတော့အသေးထားပြီးတော့ဆောင်ရွက်နိုင်ကြလိမ့်မယ်လို့ကျွန်တော်ယူဆတယ်အဲ့အတွက်လည်းအားလဲအားကိုးတယ်ဘောနော်အခုလုပ်လက်ရှိလုပ်နေတဲ့အလုပ်တွေပြင်အဲ့ဒါမျိုးပေါ့နော်ဓာတ်ရဲရတဲ့ဓာတ်တပွဲပို့ပြီးတော့ပေါ့နော်ကျွန်တော်ချိတ်ဆက်ချင်းလုပ်ငန်းတွေဆောင်ရွက်နိုင်ကြမယ်ဆိုရင်လည်းကျွန်တော်ထင်တယ်အရေးတစ်ခုဖြစ်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ပါတယ်ဒီသမကြီးပြောသွားတယ်လို့ပေါ့နော်နော်သက်ဆိုင်ရာနိုင်ငံတွေမှာရှိတဲ့အစိုးရတွေကိုကျွန်တော်တို့ဖိအားပေးဖို့နော်တောင်းဆိုဖို့ဆိုတော့ဒါကိုအလုပ်သဘောရပြန်ပြီးကြောင်းကြမယ်ဆိုရင်ဒါကိုဒေသလည်းကျွန်တော်တို့အရင်တုန်းကအဖွဲ့အစည်းအနေနဲ့လုပ်လာတယ် advocacy လို့ပြောတဲ့စော်စည်းရုံးတဲ့လုပ်ငန်းတွေကျွန်တော်လုပ်ဖို့လိုလာတယ်သက်ဆိုင်ရာအစိုးရတွေကို lobby လုပ်ဖို့လိုလာတာလည်းရှိလာတယ်နော်လိုအပ်လို့ရှိရင်လမ်းတွေပေါ်မှာကျွန်တော်တို့ဆန္ဒထုတ်ဖော်ပြီးတော့ဖိအားပေးတာမျိုးတွေလုပ်ဖို့လည်းလိုတာအဲဒီလိုလုပ်ငန်းတွေကိုလုပ်ဖို့အတွက်အမေရိကန်သားမတ်ကြီးကိုဘောကိုဒိတာဘာများပြောချင်ပါ့မလဲဘလို့အခုညီပြောဖို့ကိုဒိတာလိုရမယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့ပြည်သူကတော့ကျွန်တော်တို့ဘလောက်ကအခက်အခဲတွေရှိပါသေးအကျက်အကျဲတွေရှိပါသေးလုံးဝနောက်တော့နောက်ဆုတ်သွားမှာမဟုတ်ဘူးကျွန်တော်တို့ဒေါ်လန်ကြီးကိုရှေ့ဆက်ပြီးတော့သွားကြမှာဖြစ်တယ်ဒါကြောင့်ကျွန်တော်တို့55တန်းသောပြည်သူတွေရဲ့စန္ဒားနဲ့အညီစန္ဒားကိုအသေးစားတော့အဖြစ်ကျွန်တော်တို့မြန်မာပြည်သူတွေကိုနှုတ်နဲ့လေနဲ့မဟုတ်ဘဲတိတိမိမိနော်ကျွန်တော်တို့ကုညီကြဖို့ဒါနော်ကျွန်တော်တို့ဒါဆောင်မကြဖို့ကျွန်တော်ဒီနေရာနေတာနော်အလေးနဲ့ကျွန်တော်တင်ပြလိုတယ်အဲ့တော့ကျွန်တော်တို့ကတော့လုံးဝစိတ်မလျှော့ဘူးဇွဲမလျှော့ဘူးစိတ်စက်ပြီးကော်လန်ကြီးကိုအတူဖြည့်တတ်ကြမှာဖြစ်တယ်လို့ကျွန်တော်ဒီနေရာကနေမြန်မာပြည်သူတွေရဲ့ကိုစားပြောလိုပါတယ်ခင
်အမျိုးသားညီညွတ်ရေးအစိုးရမှလည်းအမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရဝန်ကြီးဌာနဆုပ်ပြီးတော့လည်းရှိတယ်ဆိုတော့အခုနိုင်ငံတကာလူငယ်ခွင့်ရဖွဲ့ဖို့လို့ဒီလုံကလည်းလိုအပ်တဲ့လုပ်ငန်းတစ်ခုဖြစ်တယ်တို့ကိုဒေစာကလည်းယူဆတယ်ဆိုလို့ရှိရင်နော်အမျိုးသားညီညွတ်ရေးဆိုတာကိုဒေစာဘလူများအကြံဉာဏ်ပေးခြင
်းဟုတ်ကဲ့အဲ့တော့ကျွန်တော်တို့ဒီကြာကာလအမျိုးသားညီညွတ်ရေးဆိုတာကတော့ကျွန်တော်တို့မြန်မာပြည်သူတွေတရလုံးဝကိုအမှန်ကန်ကိုစားပြုပြီးတော့ကျွန်တော်ပြည်သူရဲ့ကျွန်တော်ကအစိုးရလို့လည်းပြောလို့ရပါတယ်ဒီနေ့တော့ဒီပြည်သူတော်လှန်ရေးရဲ့ပေါ့နော်တပ်ဦးရှေ့ပေါင်းတပ်ဦးအင်အားစုလို့ကျွန်တော်တို့ပြောလို့ရပါတယ်အဲ့တော့ကျွန်တော်တို့ဒီ UNGI ရဲ့ဝန်ကြီးဌာနတစ်ခုကနေဦးဆောင်ပြီးတော့ဒါဒီနိုင်ငံတကာပေါ့နော်ရှေ့တောင်အရှာလူငယ်တွေကြားထဲမှာပေါ့နော်ကျွန်တော်တို့ဒီကွန်ရက်တစ်ခုချိတ်တက်ရေးကွန်ရက်ကြီးပေါ်ပေါက်လာရေးအတွက်ပေါ့နော်တနင်္လာလို့တနင်္လာလောက်ပါဝင်ဦးဆောင်ပေါင်ရမယ်ဆိုရင်ကျွန်တော်ထင်တယ်ခကြီးကပူပြီးတော့ပြင်မှာပေါ့ဆရာရဲ့ဒီကျွန်တော်တို့လူငယ်တွေကြားထဲမှာအပြန်အလှန်ချိတ်တက်ရရှိဖို့ပေါ့နော်အဲ့တော့ကျွန်တော်ထင်တယ်ဒီအဲ့ဒီကြီးရည်ဝန်ကြီးဌာနကလည်းပေါ့နော်ဒါနဲ့ပတ်သက်ပြီးတော့အမျိုးသမီးကြီးရပဲဖြစ်ဖြစ်ဒီလူငယ်ကြီးရပဲဖြစ်ဖြစ်သူတို့ဟိုတောင်ရွက်နေပဲလို့ကျွန်တော်ယူဆတယ်ပေါ့နော်သို့တော်လည်းပဲကျွန်တော်ထင်တယ်ဒါဒီအရေးအင်တာနက်ကြီးတာဖြစ်တဲ့အတွက်ပို့ပြီးတော့ဟိုသူပူစားပေးအလုပ်တစ်ခုဖြစ်ပေါ့နော်ကျွန်တော်ထင်တယ်တောင်ရွက်ဖို့တော့လုပ်မယ်ဖြစ်နေဆရာဘာဖြစ်လို့လို့ဆိုကျွန်တော်တို့ဒီပေါ့နော်ဒီလူတွေကချင်းချင်းနဲ့ဒီနိုင်ငံတကာရောက်ကျွန်တော်တို့လူငယ်တွေကလည်းတောင်ရွက်မယ်ကျွန်တော်တို့ဒီအစိုးရကလည်းဥဆောင်ပြီးတော့ပေါ့နော်တောင်ရွက်မယ်ဆိုရင်တော့ဒီကြီးကပို့ပြီးတော့အလုပ်ကဟိုအလုပ်ကိုတွင်မယ်လို့ကျွန်တော်ယူဆတယ်လေ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ခုနပြောဆိုလို့ဒီတော်လန်ကြီးကအခုသဖြင့်တော်လန်ကြီးရဲ့ကြိုးယူရတယ်လူငယ်တွေတို့ပြောဆိုရတယ်လို့တော်လန်ကြီးမှလည်းလူငယ်တွေရပဲအသက်ကြွဆုံးသာပါဝင်နေကြတာပဲ။ဒါကြောင့်ဒီလူငယ်တွေသာတနိုင်ငံနဲ့တနိုင်ငံကြားလူငယ်ချင်းချင်းကြားထဲမှာချိတ်ဆက်မိသွားပြီဆိုကျွန်တော်ထင်တော်လန်ကြီးရဲ့ဟန်ချက်ဟိုတော်လန်ကြီးရဲ့အရှိအဟုန်ဟာအများကြီးကျွန်တော်တို့ဒါပြောင်းလဲသွားနိုင်တဲ့အလားအလာတွေကျွန်တော်တို့ရှိတယ်။ဒါကြောင့်မို့ကျွန်တော်ဒီလူငယ်နဲ့တိုင်တဲ့ပေါ့နော်ဝန်ကြီးဌာနအနေနဲ့ဒီအလုပ်ကိုနော်အလေးထားအထူးအကြီးကြီးတို့တခုပဲဆောင်ရနိုင်ဘူးလဲဆိုရင်တော့အင်မတန်ကောင်းမယ်လို့ကျွန်တော်ယူဆပါတယ်
။ဟုတ်ကဲ့ကိုရီစာရေးအများကြီးကျေးဇူးတင်ပါတယ်။န
ော်ဟုတ်ကဲ့ပါဆရာကျေးဇူးတင်ပါတယ်ကျွန်တော်လည
်းသက်ဆိုင်ရာအမေရိကန်သားမကြီးနဲ့တကွာနော်နိုင်ငံတကာရေးရာတွေကိုဆောင်ရွက်နိုင်တဲ့လူပုဂ္ဂိုလ်တွေမျိုးသားညီညွတ်ရေးဆိုတာကတာဝန်ရှိသူတွေအပေါင်းဝင်နော်ကိုရီစာရဲ့နော်သဘောထားအမြင်တွေကိုလည်းကျွန်တော်စဉ်းစားကြလိမ့်မယ်လို့ကျွန်တော်ကြားတယ်ပါတယ်။ခုစနေပေါ်ခဲ့တဲ့သူကတော့ဆင်နာရှင်စနစ်စန့်ချင်ရေးတက်ချွတ်လှုပ်ရှားသူဒေါက်တာဒေဇာဆန်းဖြစ်ပါတယ်ကျွန်တော်တပောင်သားမှာ
အစီအတောင်အရှာလူငယ်ကွန်ရက်လိုအပ်ချက်အကြောင်းဥတမောက်တဲ့အပတ်စဉ်တက်ဆက်နေတဲ့ဒီမိုကရေစီလူခွင့်နဲ့ခေတ္တကဘာအစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့တပတ်အတွင်းသတင်းကောက်နှုတ်ချက်တွေနဲ့မြန်မာသတင်းတွေနဲ့စပါမယ်ကြာကာလအမျိုးသားညီညွတ်ရေးဆိုရ NUG နိုင်ငံခြားရေးဝန်ကြီးဝါရှင်တန်မြို့တော်မှာအမေရိကန်ထိပ်တန်းဥပဒေပြုအမတ်တွေနဲ့တွေ့ဆုံပြီးမြန်မာစစ်ကောင်စီဘော်အရေးယူတန်ခတ်မှုတွေ့မြင်ဆွေးနွေးခဲ့ပါတယ်။နောက်မလေးရှားနိုင်ငံခြားရေးဝန်ကြီး NUG ဝန်ကြီးနဲ့တွေ့ဆုံမှုကိုတော့စစ်ကောင်စီကဝေဖန်သွားပါတယ်။ဒါအပြင်မြန်မာနိုင်ငံမှာမြေမြုပ်မိုင်းကြောင့်ဒီနှစ်ပထမ3လအတွင်းမှာပဲသေချာထိခိုက်သူများကြောင့်ရှိခဲ့ပါတယ်။ဒီအကြောင်းတွေကိုနန်းလောင်နဲ့ကိုဝင်ခန့်ပေါင်းပြောပြပေးပါဦးခင်ဗျာ။
American ပြည်ထောင်စုကိုလာရောက်သွားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ဟာထိတ်တန့် Republican အချက်လွှတ်တော်အမတ် Mitch McConnell အပါအဝင်ပါတီကင်းတစ်ခုကလွှတ်တော်အမတ်တချို့နဲ့တွေ့ဆုံပြီးတော့စစ်ကောင်စီအပေါ်အရေးယူတန်ခါမှုတွေတိုးမြင့်ဖို့ဆွေးနွေးခဲ့ပါတယ်။အာဏာရဒီမိုကရက်တစ်ပါတီကအချက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Jeff Merkley at Makero နဲ့လည်းမေလ18ရက်နေ့တနင်္လာနေ့မှာတွေ့ဆုံပြီးမြန်မာနိုင်ငံရင်ဆိုင်နေရတဲ့စင်ကာပူတွေမြန်မာရင်နှန်းတဲ့တဘာဝတံခွေလုပ်ငန်းအပေါ်အမေရိကန်ကပိတ်ဆို့တံခါဖို့ဆွေးနွေးခဲ့တဲ့အကြောင်းဒေါ်စင်မအောင်က Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ဟာအထက်လွှတ်တော် Republican ကောင်ဆောင် Mitch McConnell နဲ့လည်းမတ်လ18ရက်နေ့မှာတွေ့ဆုံခဲ့ပြီးတော့မြန်မာနိုင်ငံမှာစစ်တပ်ရဲ့အကြမ်းဖက်နှိမ်နင်းမှုတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာရောက်ရှိချိန်အတွင်းဝါရှင်တန်မြို့တော်တဝိုက်ကမြန်မာအတိုင်းဝိုင်းနဲ့လည်းဒေါ်စင်မအောင်တွေ့ဆုံခဲ့ပါတယ်
။မလေးရှားနိုင်ငံသားရေးဝန်ကြီးစာအီဖူဒင်အဗ်ဒူလာနဲ့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်တို့တွေ့ဆုံခဲ့တာကိုမြန်မာစစ်ကောင်စီနိုင်ငံသားရေးဌာနကကန့်ကွက်လိုက်ပါတယ်။မြန်မာနိုင်ငံမှာရှိတဲ့မလေးရှားတန်ရုံအကြီးအကဲကိုခေါ်ယူတွေ့ဆုံပြီးကန့်ကွက်ခဲ့တာဖြစ်တယ်လို့မြန်မာစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကမေလ19ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
်။မလေးနိုင်ငံသားရေးဝန်ကြီးကဒီအကြမ်းဖက်ဖွဲ့ဖြစ်တဲ့ NUG ကိုယ်တော်နဲ့တွေ့ဆုံခြင်းကအကြမ်းဖက်ဒီကိုအာဘိယာရောက်ပါတယ်။အာဘိယာရောက်တဲ့အပြင်ဒါမြန်မာနိုင်ငံအစိုးရရဲ့ကြိုးပမ်းချက်ဒီကိုအဟံသာဖြစ်စေပြီးတော့နိုင်ငံတကာအကြမ်းဖက်မှုတိုက်ခိုက်ရေးသဘောတူညီချက်တွေကိုချိုးဖောက်တာရောက်ပါတယ်
။ပြီးခဲ့တဲ့ American ASEAN ထိပ်သီးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီဘက်ကကိုစားပြုတက်ရောက်ခွင့်မရတဲ့အချိန်မှာပဲမလေးရှားနိုင်ငံသားရေးဝန်ကြီးက NUG နိုင်ငံသားရေးဝန်ကြီးကိုမေလ14ရက်နေ့ကအစည်းအဝေးပြင်ပမှာလက်ခံတွေ့ဆုံခဲ့တာပါ။မြန်မာနိုင်ငံဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ကိုရွေးချယ်တင်မြှောက်ခံထားရတဲ့အစိုးရအဖွဲ့ဖြစ်ထိတွေ့ဆက်ဆံမှုအရေးကြီးတဲ့အကြောင်းမလေးရှားနိုင်ငံသားဝန်ကြီးစိုက်ဖူဒ်အဗ်ဒူလာကပြောထားပါဗျ။တချိန်တည်းမှာပဲနိုင်ငံတချို့ကမြန်မာနိုင်ငံမှာရှိတဲ့သူတို့တန်အစ်စ်တန်းကိုရှော့ချတတ်မှတ်လိုက်တဲ့အပေါ်မှာလည်းမြန်မာစစ်ကောင်စီဘက်ကဝေဖန်သွားပါတယ်။အာဆီယံရှေ့တောင်အာရှနိုင်ငံတို့ဟာမြန်မာနိုင်ငံနဲ့တန်တမာရေးရဆက်ဆံမှုရှော့ချခြင်းတဲ့သဘောမျိုးလှုပ်ဆောင်နေတာတွေတွေ့နေရပြီးမြန်မာနိုင်ငံဘက်ကတော့ရည်တည်ချက်ပြောင်းမှာမဟုတ်တဲ့အကြောင်းမေလ19ရက်နေ့နေပြည်တော်မှာကျင်းပတဲ့စင်စာရှင်လူဝဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောဆိုသွားတာပါဒီတော့အတွင်းမှာပဲမြန်မာရဲ့နိုင်ငံရေးအချက်အလက်တွေကိုဖြည့်ရှင်းဖို့အာဆီယံရဲ့ပုံသဘောတူညီချက်တွေကိုအကောင့်ထည့်ဖို့ရေးနိုင်ငံတကာကတိုးမြှင့်ဖိအားပေးလာတာပါမြန်မာစစ်ကောင်စီဘက်ကတော့အချုပ်အခြာပိုင်ဆိုင်မှုနဲ့အကျိုးစီးပွားကိုမထိခိုက်ဘူးဆိုရင်အာဆီယံနဲ့ပူးပေါင်းဆောင်ရွက်မယ့်အကြောင်းအမြဲတစေပြောနေတာဖြစ်ပါတယ်
မလေးရှားနိုင်ငံခြားရေးဝန်ကြီးဆိုက်ဖူဒင်အဗ်ဒူလာကနိပ္ပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာတန်စရီယိုဟီဆဆာကာဝါကိုသီယုံမာမေလ19ရက်နေ့ကလက်ခံတွေ့ဆုံပြီးမြန်မာနိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုနဲ့ပတ်သက်ပြီးတော့အရေးကြီးတဲ့နယ်ပယ်အတော်များများကိုသဘောတူခဲ့ကြတယ်လို့သူ့ရဲ့ Twitter လူမှုဆမင်နာမှာရေးသားထားပါတယ်။အရသာတွေရဲ့လုံခြုံရေးအတွက်အပြစ်ခတ်ရစေရေးကိုပါဝင်ပတ်သက်သူအလုံးကလိုက်နာကြဖို့အရေးကြီးတဲ့အကြောင်းနိုင်ငံတကာကပါဝင်လာအောင်ဖိတ်ကြားခြင်းအပြင်လူသားချင်းစာနာထုတ်ထားမှုအားကောင်းလာအောင်ဆောင်ရွက်သွားဖို့အရေးပေါ်လိုအပ်နေကြောင်းလူသားချင်းစာနာမှုထောက်ထားရေးအကူအညီပေးရေးလမ်းကြောင်းတွေဖန်တီးဖို့လိုအပ်ကြောင်းအဆရှိတဲ့ကိစ္စတွေမှာသဘောတူကြကြတယ်လို့ဆိုပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံရဲ့မူငါးချက်အကောင့်ထဲပေါ်ပြီးတော့ပတ်ဝန်းပတ်သက်သူတွေနဲ့ထိတွေ့ဆက်ဆံဖို့ဂျပန်ကအာဆီယံကိုထောက်ခံကြောင်းမစ္စတာဆဆာကာဝါစီကကြားခဲ့ရတာအတက်ဖွဲဖြစ်ပါတယ်လို့လည်းမလေးရှားနိုင်ငံခြားရေးဝန်ကြီးကရေးပါတယ်။မြန်မာအရေးဖြည့်ရှင်မှုမှာ NUG နဲ့လည်းထိတွေ့ဆက်ဆံဖို့တိုက်တွန်းပြောကြားနေတဲ့မလေးရှားနိုင်ငံခြားရေးဝန်ကြီးဆိုက်ဖူဒင်အဗ်ဒူလာဟာပြီးခဲ့တဲ့ American ASEAN ထိပ်သီးအစည်းအဝေးကလအတွင်း NUG နိုင်ငံခြားရေးဝန်ကြီးကိုလည်းမေလ14ရက်နေ့ကတရားတွေ့ဆုံခဲ့တာပါ။မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေရပ်ပြီးတော့တပ်ဆိုင်သူတွေနဲ့ညှိနှိုင်းဆွေးနွေးဖို့လူသားချင်းစာနာမှုအကူအညီပေးဖို့စတဲ့ပုံသဘောတူညီချက်၅ချက်ကို2021ခုနှစ်မှာ ASEAN ကချမှတ်ခဲ့တာပါ။ဒါပေမဲ့လည်းမြန်မာစစ်ကောင်စီအခြေခဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်ပါဝင်သဘောတူခဲ့တဲ့အဲ့ဒီမူငါချက်ကိုမြန်မာဘက်ကလိုက်လျော့ဖို့ပြတ်ကွက်တဲ့ဆိုပြီးဝေဖန်မှုတွေလည်းရှိနေတာဖြစ်ပါတယ်
။မြန်မာရေတနာတဘာဝတန်းွေပိုက်လိုင်းအစုရှယ်ယာအများဆုံးပိုက်ဆိုင်ထားတဲ့ American Chevron စွမ်းအင်ကုမ္ပဏီရဲ့အစုရှယ်ယာတွေကိုစေအုပ်စုစီရောက်မသွားအောင်ထိန်းသိမ်းထားပေးဖို့ပြည်တွင်းကနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကတောင်းဆိုထားပါတယ်။စစ်တပ်ဟာ Chevron ရဲ့ယင်းနှိမ့်ညွှန်းမှုကနေတနေ့ကို American Dollar တန်း150လောက်ရနေတဲ့အတွက်ဒီအကျိုးမြတ်တွေဆက်ပြီးမရရှိအောင်ဆိုင်းငံ့ထားဖို့ပြည်တွင်းနိုင်ငံရေးတက်ကြွသူတွေကထောက်ခံလက်မှတ်တွေစုဆောင်းကောက်ယူပြီး American ကုမ္ပဏီကိုဖိအားပေးလိုက်တာပါ။သူ့အစုရှယ်ယာတွေကိုလက်တလောရပ်တန့်ထားမလား၊ရောင်းမလားဆိုတာမေလ25ရက်မှာ Chevron ရဲ့ရှယ်ယာရှင်တွေမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။ဒါကြောင့်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေက Chevron ဖိအားပေးဖို့အတွက်ပြည်သူရဲ့လက်မှတ်ပေါင်း2,000,000ရောက်ကောက်ခံနေပြီးလှုပ်ရှားတောင်းဆိုနေတာဖြစ်ပါတယ်။ Chevron နဲ့စစ်တပ်ပိုင်းမြမရှီနန်နဲ့သဘာဝတန်းွေလုပ်ငန်း MOG တို့ပူးပေါင်းလုပ်ကိုင်နေတဲ့ရေဒနာလုပ်ကွက်ကသဘာဝတန်းွေကိုထိုင်းနိုင်ငံစီရောင်းချနေတာဖြစ်ပါတယ်။ကနဦးမှာတော့ Chevron ကုမ္ပဏီဟာရေဒနာသဘာဝတန်းွေစီမံကိန်းမှာ share 28%ကျော်ပါဝင်ခဲ့ပေမဲ့ ซีมันเงินอะไรนอกจากตัวเรื่องเป็นเต็มตัวเต็มกลุ่มนี้เชียร์ก็เชฟโรนพีทีดีเนี่ยเอ็มโอจีรู้เคยอยู่กันจ้าหรอวะไอ้หน้ามาโรเชฟโรนก็ลิสต์เต็มตัวมาตียังไงนู่นเนี่ยเชียร์มีอาซงไปดูพี่ลาบาร์เชฟโรนเนี่ยตัวเด็กก็สกังสีเนี่ยเลมตัวเราไปแล้วสิยืนยันว่าเราไม่รู้กันที่ทว่าวิโรตียาวินพี่ลาบาร์เปลี่ยนปีบ้านเงินเราชาดูเวฟยาเจ้าเมื่อมาอีเนี่ยเนี่ยบ้านเราไม่ลงเงินเอ็มโอจีเนี่ยผู้บังคับการเกเรมลิชาก็ ENEOS sare swain company re myama nangan ga ni mja te kin ga thwat khwa twa ge bare Chevron lo be pyin tit swain company total si ga le sit kaung si ga American dollar tan 250 law thap pi ya nai ne twa da ko le paiso ko chou sa ni chaung nangan yi tat jwa du re ga pyo bare
ไตนาเลนกายอภรณ์เนี่ยตุ้ยส่งซุนิโพสิกกองซีพะกากันลันทาใจมาเว้ไตนาเลนกายอภรณ์ตะชูกาไอ้กันลันเฉ็ดโกเป่ฉะทาพี่รอเลนกายไตปอรีเลสะผิดนี่บาเรเปลี่ยนปีเนี่ยเหมี่ยวรีเหมี่ยวตองพะกาญมะสิตะ 2 မရှိလာစကိုရနေတဲ့တရင်စာရှင်လင်းပွဲမှာပြောဆိုပါရတယ်။တချိန်တည်းမှာပဲစစ်အာဏာသိမ်းမှုကိုနိုင်ငံတော်လက်နဲ့ဆွဲကင်ဆန့်ကျင်နေတဲ့ဒေသခံကာကွယ်ရေးတပ်တွေကိုစစ်ကောင်စီကအပြင်းထန်ထိုးစစ်ဆင်နိုင်နေတဲ့အထက်မှာရှမ်းပြည်တောင်ပိုင်းဖဲခုံအပအဝင်ကြားပြည်နယ်နဲ့စကိုင်းတိုင်းမှာအပြင်းထန်ဆုံးဖြစ်နေပါရတယ်။စကိုင်းတိုင်းကလေးမြို့တောင်ပိုင်းကကြေးရွာတွေကိုစစ်ကောင်စီကနာမည်ရှင
ก็เลยเราบอกอย่างเช่นที่เด็กกูเจอเราตาสูงว่าตอนนั้นมันไม่ใช่เลยตีน้ำเลยเลยลุ่มเลยตัวเลยยังอันเดียสีบ้างนะทุกที่ลู่อื่นเนี่ยก็เลยว่าเนาะเจ้าใจดีเมียนชินเนี่ยบ้างเนาะแต่ที่เด็กจีนลามเลยเล่นไม่จีเท่าไหร่แต่ที่มันเลยเอ็งก็รู้เอ็งไม่ที่มันลังก็รู้ที่มันเลยเสด็จปุ่มจังเลยวิ่งเสียด้วยมีอะไรบุบบิ้งก็กระชีบว่าใช่ไหม
ท่านอาจารย์จ้าลอยอะไรก็เอ็งเนี่ยพิเศษเนี่ยพี่รอเมื่อสักเช้าวันนี้รู้ว่ารอสิ่งของสิ่งใดก็เอ็งจะเลี้ยงวันเจ้าลูกสิ่งสิ่งของสิ่งใดก็เอ็งจะเลี้ยงวันเจ้าลูกสิ่งสิ่งของสิ่งใดก็เอ็งจะเลี้ยงวันเจ้าลูกสิ่งสิ่งของสิ่งใดก็เอ็งจะเลี้ยงวันเจ้าลูกสิ่งสิ่งของสิ่งใดก็เอ็งจะเลี้ยงวันเจ้าลูกสิ่งสิ่งของสิ่งใดก็เอ็งจะเลี้ยงวันเจ้าลูกสิ่งสิ่งของสิ่งใดก็เอ็งจะเลี้ยงวันเจ้าลูกส ောင်းရာယီဒုက္ခသည်စခန်းကတောင်းနှက်ချီတဲ့စစ်ပြေးဒုက္ခတွေတွေဘေးလွတ်ရာထပ်ပြီးတော့ပြောင်းရွှေ့နေရတယ်လို့ဆိုပါတယ်မနေ့ဖေဖော်ဝါရီလကစစ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေကြောင့်ပြည်သူအများအပြားအုံအိမ်ဆုံးပြီးတော့စစ်ဘေးလွတ်ရာပုံခိုနေရတာပါ2023ခုနှစ်ဖေဖော်ဝါရီလတရက်နောက်ပိုင်းစကိုင်းတိုင်းတနင်္သာရီတိုင်းမကွေးတိုင်းချင်းပြည်နယ်ကယားပြည်နယ်ကရင်ပြည်နယ်မွန်ပြည်နယ်ရှမ်းပြည်နယ်ကချင်ပြည်နယ်တွေမှာပြည်ရင်းဒုက္ခသည်တသန်းနီးပါးရှိနေတယ်လို့ကုလသမဂ္ဂကမေလ၄ရက်နေ့ကအစီအစဉ်ထုတ်ပြန်ထားပါတယ်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းလက်နက်ကိုင်ပဋိပက္ခတွေကြုံနေရတဲ့မြန်မာနိုင်ငံမှာမြေမြုပ်မိုင်းတံကြောင့်ဒီနှစ်ဆန်း3လပြည်မှာပဲတေကျေထိခဲ့သူက100ကျော်ရှိတယ်လို့လည်းကုလသမဂ္ဂကပြောပါတယ
်။ဒေါက်တာကိုရီးယားရဲ့နိုဘယ်ဆုလို့တည်ကြတဲ့ကွမ်ကျူးလူအခွင့်အရေးဆုကိုမေ17ရက်နေ့မှာဒေါက်တာဆင်တီယာမောင်ကိုချီးမြှင့်လိုက်ပါတယ်။ထိုင်းနိုင်ငံနယ်စပ်မှာနှစ်ပေါင်း30ကျော်ကြာမေရော်စည်းကမ်းဖွင့်ပြီးဒုက္ခသည်တွေအတွက်ပညာရေးနဲ့ကျန်းမာရေးဝန်ဆောင်မှုပေးနေတဲ့ဒေါက်တာဆင်တီယာမောင်ဟာမြန်မာဒုက္ခသည်တွေကိုကယ်တင်နိုင်ခဲ့တဲ့အပြင်မြန်မာပြည်အနာဂတ်အတွက်မျှော်လင့်ချက်လည်းဖြစ်ပြီးဒီမိုကရေစီရေးလူ့အခွင့်အရေးနဲ့ညီညွတ်ရေးတန်ဖိုးတွေပေါ်ကူညီထောက်ပံ့တဲ့လုပ်ရပ်အတွက်ကျေးဇူးတင်ကြောင်းစုရွေးချယ်ရေးအဖွဲ့ရဲ့မေလ3ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။1980ခုနှစ်မေလ17ရက်နေ့မှာဖြစ်ပွားခဲ့တဲ့တောင်ကိုရီးယားနိုင်ငံစစ်အာဏာရှင်စန့်ကျင်ရေးဒီမိုကရေစီလှုပ်ရှားမှုကိုထိမ့်မှတ်ပြုသောအဖြစ်အောင်မေဝယ်ဖောင်ဒေးရှင်းထူထောင်ခဲ့တာဖြစ်ပြီးနှစ်စဉ်လူ့အခွင့်အရေးစုကို2000ခုနှစ်ကစပြီးချီးမြှင့်ခဲ့တာပါ။ နှစ်ထောင်ခုနှစ်ကစတင်ချီမင်းခဲ့ရမှာနှစ်ထောင်လေးခုနှစ်အတွက်ဒေါက်ဆန်းစုကြည်နှစ်ထောင်ကိုခုနှစ်အတွက်ဦးမင်းကိုနိုင်တို့ကိုစုချီမင်းခဲ့ပြီးနှစ်ထောင်နှစ်ဆယ်နှစ်ခုနှစ်မှာတော့ဒေါက်တာစင်ဒီယာမောင်ကိုခုလိုချီမင်းလိုက်တာဖြစ်ပါတယ်နှစ်ထောင်ဆယ်ရှစ်ခုနှစ်မှာတော့ရွှေရံကြရေးကိစ္စနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ကိုချီမင်းတဲ့စုပြန်လဲရုပ်သိမ်းခဲ့
ဒီနေ့ဆက်ပြီးတန်ခံရရတွေအကြောင်းတပတ်အတွင်းသတင်းတွေကိုနှက်လောင်တဲ့ကိုဝင်ခံမှန်းတို့ပြပြပေးကြတာပါအခုတော့တပတ်အတွင်းနိုင်ငံတကာသတင်းမှာယူကရိန်းရဲ့မေရီယိုပေါ်မြို့တမနီဆက်ရုံတကလက်နက်ချယူကရိန်းတပ်ခိုက်တမားတွေဘလို့နာကနဲ့ကြုံရမယ်ဆိုတာမသိနိုင်သေးပါဘူးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့တောင်ကိုရီးယားနဲ့ဂျပန်အာရှခရီးနှင်းနေပါတယ်မြောက်ကိုရီးယားမှာတော့ကိုဗစ်-19ဝင
ဖေဗရူလာမှာယူကရိန်းကိုရုရှားဝင်ပိုက်ခင်ပိတ်ထားခဲ့တဲ့အမေရိကန်တယုံကိုအခုသုံးလကြာမှပြန်လည်ဖွင့်လှစ်လိုက်ပြီးလုပ်ငန်းတာဝန်များကိုစတင်ဆောင်ရွက်နေပြီဖြစ်ပါတယ်။ပိုလန်နိုင်ငံမှာခေတ္တသွားနေထိုင်ခဲ့တဲ့တန်ယုံဝင်တန်းတွေတန်ယုံပိတ်ချင်လွှင့်ထူထားတဲ့အမေရိကန်အလံကိုတင်ယူသွားခဲ့ပြီးအခုတန်ယုံဖွင့်ချိန်မှာအဲဒီအလံကိုပြန်လွှင့်ထူခဲ့တယ်လို့အမေရိကန်ရုပ်သံ ကအဇော့စတယ်တမလီဆက်ယုံမှာခံတိုက်နေတယ်။စစ်သားတွေတနေ့လာနေကလေးကလက်နက်ချပြီးစတင်ထွက်ခွာခဲ့ပေမဲ့လက်နက်မချဘဲကျန်နေသူတွေလည်းရှိပါတယ်။တရင်ပတ်ကုန်ကန်ဒီမှာလက်နက်ချပြီးသူပေါင်း2000ဝန်းကျင်ရှိပြီးသူတို့ရဲ့အနာဂတ်ဘယ်လိုရှိမလဲရေးရရရမသိရပါဘူး။ရုရှားတပ်တွေထိန်းချုပ်ထားတဲ့နယ်မြေတွေစီသူတို့ကိုခေါ်လာတာဖြစ်ပြီးနိုင်ငံတကာစစ်ချေကြီးအဖွဲ့ ICRC ကတော့လက်နက်ချလာတဲ့ယူကရိန်းတိုက်ခိုက်ရေးသမားတွေကိုအင်္ဂါနေ့ကစပြီးစည်ရင်းပြုစုမှတ်တမ်းတင်နေတယ်လို့ပြောပါရယ်။ဒါပေမဲ့သူတို့ကိုအခုထိမ့်သိမ်းထားတဲ့နေရာတွေစီ ICRC ကပို့ပေးနေတာမဟုတ်ဘူးလို့ကြေညာချက်မှာဖော်ပြပါရယ်။အစာပိုင်းရက်တွေမှာဆေးကုသမှုလိုအပ်သူတွေကိုမာရီယိုပိုအရှိန်ချန်ဆေးရုံကိုပို့ပေးတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်။ပထမလက်နက်ချသူတွေထဲမှာအဆင့်မြင့်တက်မှုတွေမပါဝင်သေးဘူးလို့လည်းဒေတာရင်းတွေမှာဖော်ပြပါရယ်။ယူကရိန်းဆိုရဘက်ကတော့ယူကရိန်းစစ်သားတွေတောင်းဝင်ပြီးဆုံးပြီးအခုလိုထွက်ခွာတာယူကရိန်းစစ်သားတွေရဲ့အသက်ကယ်ချင်မှုလှုံ့ဆော်တာဖြစ်တယ်လို့ပြောထားပါတယ်။အခုရုရှားထိန်းချုပ်နေရတွေခေါ်ဆောင်သွားတဲ့ယူကရိန်းစစ်သားတွေကိုယူကရိန်းဘက်ကဖမ်းထားတဲ့ရုရှားစစ်သားတွေနဲ့အလဲအလှယ်လုပ်နိုင်ဖို့ယူကရိန်းဘက်ကမျှော်လင့်နေပါတယ်။တမ်နီဆက်ယုံတွေကယူကရိန်းစစ်သားတွေအကုန်ထွက်သွားရင်တော့ရုရှားကျူးကျော်စစ်စတင်ကလေးက3လအကြာအကြီးအမားဆုံးခုခံမှုကြီးအဆုံးသတ်သွားတာဖြစ်ပြီးရုရှားသမ္မတပူတင်တို့အောင်ပွဲဖြစ်တယ်လို့သုံးသပ်သူတချို့ကတော့ပြောနေပါတယ်။ယူကရိန်းကိုထောက်ခံနေတဲ့အနောက်နိုင်ငံတွေကတော့ယူကရိန်းကိုလက်နက်တွေဆက်လက်ထောက်ပံ့နေပြီးနိုင်ငံအရှေ့မြောက်ပိုင်းကဟဲခစ်ဖ်မြို့ကိုတော့ယူကရိန်းတပ်တွေပြန်သိမ်းလိုက်နိုင်ပြီဖြစ်ပါတယ်။ယူကရိန်းနိုင်ငံကိုရုရှားကဝင်ရောက်ကျူးကျော်စစ်ထုံးမှုလုပ်ပြီးနောက်မှာတော့ဒေသရင်းနိုင်ငံတွေဖြစ်တဲ့ဖင်လန်နိုင်ငံနဲ့ဆွီဒင်နိုင်ငံတို့နေတိုးဖော်မြောက်အတလန်တိတ်စစ်စာချုပ်အဖွဲ့ထဲဝင်ဖို့ပြီးခဲ့တဲ့ရက်ပိုင်းကပဲတရားဝင်လျှောက်ထားလိုက်ပါတယ်။လျှောက်လာတွေကိုနေတိုးအဖွဲ့အစည်းကယန်စတိုရင်ဘရိတ်ကလက်ခံပြီးတဲ့နောက်ဖင်လန်နဲ့ဆွီဒင်တပ်အမတ်ကြီးနှစ်ဦးနဲ့တွေ့ပြီးနေတိုးဌာနချုပ်မှာမေလ18ရက်နေ့ကကြေညာသွားတာပါ။
And I warmly welcome.The request by Finland and Sweden to join NATO.
ဒီနေ့ဟာလုံခြုံရေးအတွက်အရေးပါတဲ့နေထူးနေ့မြတ်ဖြစ်ပြီးနေတိုးချဲ့တွင်မှုအရေးကြီးလာတာကိုမဟာမိတ်တွေအားလုံးကနားလည်လက်ခံလာတာလည်းဖြစ်တယ်လို့ Mr. Studenberg ကပြောပါတယ်။ဒါအပြင်အားလုံးတနည်းတညွတ်တဲ့ဝိုင်းရက်ဒီမှာရရမယ်ဆိုတာကိုလည်းအားလုံးကလက်ခံလာပြီးဒီသမိုင်းဝင်အခိုက်အတန့်ကိုလက်မလွတ်တမ်းအမိအယစုပ်ကင်သွားမှဖြစ်မယ်လို့လည်းဆိုပါတယ်။စေအေးကာလအစကလေးကနေတိုးမဝင်ပဲစစ်ရေးကြားနေအဖြစ်တောက်လျှောက်ရက်တီလာခဲ့တဲ့ဖင်လန်နဲ့ဆွီဒင်နိုင်ငံတို့ဟာယူကရိန်းကိုရုရှားကျူးကျော်လာမှုကြောင့်စိုးရိမ်ကြီးပြီးနောက်ဆုံးသမိုင်းဝင်ရက်တီချက်ပြောင်းသွားရတာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာမေလ19ရက်နေ့ကစပြီးအာရှနှစ်နိုင်ငံ6ရက်တာခီးသွားနေပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာအရှိတောင်အာရှနိုင်ငံတွေကခေါင်းဆောင်တွေနဲ့နှစ်ရက်ကြာထိပ်သီးအစည်းအဝေးပွဲကျင်းပပြီးရပိုင်အတွင်းမှာပဲသမ္မတဘိုင်ဒန်၊သ တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကိုတွားရောက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာဒေသကြီးနှစ်ခုရဲ့အရေးကိုတပြိုင်နက်တည်းကင်တွယ်နိုင်ကြောင်းပြတာဖြစ်ပြီးယူကရိန်းအပေါ်ရုရှားကျူးကျော်စစ်ကိုအာရုံစိုက်လှုံ့ဆော်နေပေမဲ့သမ္မတဘိုင်ဒန်အစိုးရဟာအာရှပစိဖိတ်ဒေသဟာအရေးပါတဲ့ဒေသဖြစ်တဲ့ဆိုတာကိုဒီခီးစင်ကပြသလိုက်တာလည်းဖြစ်ပါတယ်။သမ္မတဘိုင်ဒန်ဟာပထမခီးတစ်ထောက်အဖြစ်တောင်ကိုရီးယားနိုင်ငံကိုဝင်ရောက်ပြီးတောင်ကိုရီးယားသမ္မတတဲ့ယွန်းဆွတ်ပြူနဲ့တွေ့ဆုံပါတယ်။ဂျပန်နိုင်ငံမှာတော့ဝင်ကြီးချုပ်ဖူမီယိုခီရှိတာနဲ့တွေ့ဆုံတာအပြင်အိန္ဒိယနဲ့ဩစတြေးလျဝင်ကြီးချုပ်တို့ပါပါဝင်မဲ့ခွတ်သုံးနိုင်ငံမဟာမိတ်ခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒေသရင်းတရုတ်ရဲ့ဩဇာအာဏာကိုချိန်ခွင်ရှာနှိမ့်နိုင်ဖို့ကုန်သွယ်ရေးကိုဗစ်ကပ်ဘေးထိန်းချုပ်ထားနိုင်ရင်မြောက်ကိုရီးယားနျူကလ িয়ার အရေးတို့ကဒီခီးစင်မှာဦးစားပေးဆွေးနွေးတဲ့အကြောင်းအရာတွေဖြစ်ပါတယ်။ဧပြီလကုန်ပိုင်းကလေးကကူးစက်မြောင်းအိုမီခရွန်ကိုဗစ်မျိုးကွဲကူးစက်ပြန့်နှံ့တဲ့မြောက်ကိုရီးယားမှာကိုဗစ်သံရလူနာအရေအတွက်တရှိန်ထိုးမြင့်တက်နေပေမဲ့ပြည်ပကကိုဗစ်ကာကွယ်ဆေးလူတန်းမှုကိုညှင်းဆို့ထားပါတယ်။ပြည်တွင်းမှာဆေးဝါးနဲ့ပိုတက်ဆေးရည်အပူချိန်တိုင်းကိရိယာအပအဝင်လိုအပ်တဲ့ကျန်းမာရေးထောက်ကူပစ္စည်းတွေတိုးမြင့်ထုတ်လုပ်ဖို့ကြိုးပမ်းနေတယ်လို့ကိုရီးယားအစိုးရသတင်းဌာန KCNA ကကြေညာရင်းနဲ့မေလ19ရက်နေ့ကကြေညာပါတယ်။ပြုံရမ်းမြို့တော်မှာတော့ကိုဗစ်ကူးစက်မှုထိန်းချုပ်ရေးလှုံ့ဆော်ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်ကဆေးတပ်ဖွဲ့ကိုတာဝန်ထားပြီးဆေးတပ်ဖွဲ့ဝင်တွေကတန်တရာလူနာတွေကိုဆေးပေးဝေတဲ့ကိစ္စတွေကိုကြီးကြပ်ဆောင်ရွက်ပေးနေပါတယ်။ဆစ်ဖတ်ဝင်တန်း3000ကျော်ကယာနဲ့ချီတဲ့ဆေးဆိုင်တွေကို24နာရီဝန်ဆောင်မှုစနစ်နဲ့ဆေးဝါးတွေပေးပို့နေပါတယ်။တခြားမျိုးတွေနဲ့ပြည်နယ်တွေကဝေးလံခေါင်တည်တဲ့ဒေသတွေထိဆေးဝါးတွေထောက်ပံ့ပေးဖို့ကိုလည်းအသီးအန်းအရာရှိတွေကိုတာဝန်ပေးထားပါတယ်။အခုလိုကိုဗစ်ကူးစက်လိုင်းပြင်းထန်နေပေမဲ့ကျန်းမာရေးစောင့်ရှောက်မှုအပိုင်းမလုံလောက်ဆေးဝါးနည်းပါတဲ့အပြင်ကာကွယ်ဆေးလည်းမရှိတာကြောင့်နိုင်ငံမှနေထိုင်တဲ့လူဦးရေ25သန်းအတွက်ဒီကရောဂါကူးစက်ပြန့်နှံ့မှုအနေအထားကထိမ့်သိမ့်မရအခြေအနေအထိရောက်ရှိဆိုးရွားသွားနိုင်တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးအဖွဲ့ကသတိပေးထားပါတယ်။ဧပြီလကုန်ကကူးစက်ခဲ့တဲ့ဆိုတော့အိုမီခရွန်ကိုဗစ်မျိုးကွဲကူးစက်မှုကသတင်းသုံးပတ်အတွင်းတောက်ကြနဲ့မေလ20ရက်နေ့အထိဆိုရင်ရောဂါကူးစက်သူနှစ်သန်းဝန်းကျင်နဲ့သေဆုံးသူအယောက်60ကျော်သွားပြီဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကီဂျွန်အန်ကရောဂါကူးစက်ပြန့်နှံ့မှုအတွက်တော့ဆေးဝါးဖြန့်ဖြူးရေးတာဝန်ရှိသူတွေကိုအပြစ်တင်ထားပြီးကန့်သတ်မှုတွေတင်းတင်းကြပ်ကြပ်ချထားပါတယ်ရှင်။
တပတ်အတွင်းထူးခြားတဲ့နိုင်ငံတကာသတင်းကောင်းထုတ်ချက်အလေးမှပြပြသွားတာပါ။အခုတော့VOA ရဲ့စနေညနောက်ဆုံးရသတင်းအချင်းချက်ကိုကျွန်တော်ကပဲဆက်ပြပြပါမယ်။ဘင်္ဂလားဒေ့ရှ်မှာခိုလုံနေရတဲ့သိန်းနဲ့ချီတဲ့ရင်ဂျာဒုက္ခသည်တွေနဲ့မြန်မာပြည်တွင်းကရင်ဂျာတွေအတွက်လူသားချင်းစာနာမှုနောက်ထပ်ယူရိုငွေ22သန်းကိုဥရောပကော်မရှင်ကထုတ်ပေးလိုက်တယ်လို့ EU ဥရောပသမဂ္ဂကထုတ်ပြန်လိုက်ပါတယ်။ဒီအကူအညီတွေဟာဒုက္ခသည်တွေရဲ့စားတောက်နေထိုင်မှုကျန်းမာရေးစောင့်ရှောက်မှုကာကွယ်ပေးမှုစတဲ့လူအချက်တွေအတွက်အသုံးပြုမှာဖြစ်တယ်လို့ဖော်ပြပါတယ်။ရွင်ကြဒုက္ခတဲ့အချက်တွေကမမျှော်မှန်းနိုင်တဲ့အခြေအနေထိရောက်ရှိလာပြီးဒီအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ရနိုင်ငံတကာရဲ့ဝိုင်းဝန်းစုစည်းမှုအရေးကြီးနေတယ်လို့ဥရောပသမဂ္ဂရဲ့အချက်အလက်များကင်ထယ်ချွေရှင်ရေးဆိုင်ရာကော်မရှင်နာမင်းကြီး Janet Lennersis ကပြောပါတယ်ခင်ဗျ။အာရှဒေသအတွင်းမြောက်ကိုရီးယားရဲ့စီးရေးချင်းချောက်မှုတွေရှိနေချိန်မှာပဲအမေရိကန်နဲ့တောင်ကိုရီးယားခေါင်းဆောင်နှစ်ဦးကနှစ်နိုင်ငံကြားစီးရေးရနှစ်တင်ဆောင်ရွက်ဖို့ကတိပြုလိုက်ကြပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေပါဝင်ဒေတာရင်းလုံခြုံရေးစင်ကာချက်တွေကိုနီးနီးကပ်ကပ်ပူတွက်ရင်ဆိုင်ဖြည့်ရှင်းသွားဖို့သမ္မတယွန်းနဲ့သဘောတူခဲ့တယ်လို့သမ္မတနှုတ်စီဝေးပြီးအမေရိကန်သမ္မတဂျိုးဘိုက်ဒန်ကဒီနေ့ပြောကြားလိုက်ပါတယ်။ကိုရီးယားကျွန်းဆက်ကိုနျူကလ িয়ার ကင်းမဲ့စုံဖြစ်အပြီးပြတ်ဆောင်ရည်လဲခေါင်းဆောင်နှုတ်ဂျိုးပန်းသွားမယ်လို့ဆိုပါတယ်ခင်ဗျ။ယူကရိန်းနိုင်ငံတောင်ပိုင်းစစ်ကမ်းမြို့ဖြစ်တဲ့မာရီယိုပိုမြို့ကိုသိမ်းလိုက်နိုင်ပြီလို့ရုရှားကကြေညာလိုက်ပါတယ်။မာရီယိုပိုမြို့ကတမ္မနီစိုက်ရုံတစ်ခုကနေကျန်းမာရေးခုခံနေတဲ့ယူကရိန်းစစ်သားတွေလက်လက်ချပြီးတဲ့နောက်မရီယိုပိုတမျိုးလုံးကိုသိမ်းနိုင်ပြီလို့ရုရှားကကြေညာလိုက်တာပါရုရှားကာကွယ်ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့မရီယိုပိုမြို့နယ်အဲ့ဒီကတမနီစစ်ရုံတွေကိုယူကရိန်းတို့လုံးဝလက်လွတ်ရလိုက်လိုက်ရပြီလို့ကာကွယ်ဝန်ကြီးစာကေးရှိုင်ဂူကသမ္မတပူတင်ကိုပြောခဲ့တယ်လို့ဆိုပါတယ်ခင်ဗျအခုစနေညသတင်းတွေကိုတော့ဒီမှာပြီးဆုံးပါပြီဒီညအတွက်ထုတ်လို့ရမှုကအလိမ့်မှာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Shastan Mock နဲ့ TN Wang တို့ဖြစ်ပါတယ်ဒီနေ့ညရဲ့အစီအစဉ်တွေကိုကျွန်တော်ဝင်းဝင်းပြပြပေးခဲ့တာပါ VOA ကိုကြည့်ရှုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရယ်ကင်းဝေးပြီး လူရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလေးအစ်ဆက်အနားယူနိုင်တဲ့ညတွေဖြစ်ကြပါစေနဲ့။
This program has come to you from the Voice of America, Washington.